Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဘေးရန်ပေါင်းကခင်းဝေးကြပါစေ2024ခုနှစ်ဒီဇင်ဘာလ29ရက်တနင်္ဂနွေနေ့မနက်ခင်း VOA Radio အစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ပထမနာရီဘက်ကိုပိုင်းဒိုမီတာ25 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်လို့တနင်္ဂနွေစာအစီအစဉ်အစအဆုံးကိုတော့ဂျိုးဒူစလောင်းကနေဖမ်းယူကြည့်ရှုလို့ရပါတယ်ဒီမှာခင်ဗျူထွေးပါရှင
်ဂါဇာမြောက်ပိုင်းစေယုံစီးနင်းမှုကနေပါလက်စတိန်140ကျော်ကိုအစ္စရေးတပ်တွေဖမ်းဆီးခဲ့ပါတယ်။ဆီးရီးယားအရေးတူရကီနဲ့အမေရိကန်နိုင်ငံကြားရေးဝန်ကြီးတွေစနေနေ့ကတယ်လီဖုန်းဆက်သွယ်ဆွေးနွေးခဲ့ကြပါတယ်။2025အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာချိန်မှာတရုတ်အာဆီယံပူးပေါင်းဆောင်ရွက်မှုကိုမြင့်တင်မယ်လို့မလေးရှားဝန်ကြီးချုပ်ကပြောပါတယ
်။ဒီလိုနောက်ဆုံးရသတင်းတွေအပြင်လောင်းလုံနဲ့ရေပြူမြို့နယ်တွေမှာဒီရက်ပိုင်းတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေသတင်းပေးပို့ချက်နောက်အာရှနိုင်ငံရေးတနစ်တာအနှစ်ချုပ်အထူးအစီအစဉ်ကိုတင်ဆက်ပေးဖို့ရှိတယ်လို့ပဲဒီမိုကရေစီနဲ့လူအခွင့်အရေး2024ဖြစ်ရအနှစ်ချုပ်ကိုကြားရမယ်ဦးတမောင်တန်းရဲ့ဒီမိုကရေစီလူခွေရေးနဲ့ခေတ္တကြိမ်ကဘာအထူးအစီအစဉ်နောက် Frontier မြန်မာရဲ့ဒုအတန်နဲ့မညွညွလွင်ရဲ့သတင်းတွေကသုတအပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာထုတ်ဝေပေးသွားဖို့ရှိပါတယ်ရှင်အခုကတော့အရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်
ဂါဇာမြောက်ပိုင်းကကမဲလ်အက်ဒဗန်ဆေယုံကိုတောက်ကြံတွေကဝင်ရောက်ဆင်းနေတဲ့အစ္စရေးတပ်တွေကဆေယုံရဲ့ဒါရိုက်တာနဲ့ဒါဇင်နဲ့ချီတဲ့ဆေးဝန်တန်းတွေအပါဝင်ပါလက်စတိုင်း240ကျော်ကိုဖမ်းဆီးခဲ့တယ်လို့ဂါဇာကျန်းမာရေးဝန်ကြီးဌာနကရောအစ္စရေးစစ်တပ်ကပါပြောပါတယ်။တောက်ကြံညနေမှာအစ္စရေးစစ်တပ်ကဆေယုံဝန်ထမ်းတချို့ကိုပြန်လွှတ်ပေးပါတယ်။ဒါပေမဲ့လွတ်မလာသေးတဲ့ဆေယုံအကြီးကဲဟက်ဆမ်အဘူဆဖီယာအတွက်စိုးရိမ်ရတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အစ္စရေးစစ်တပ်ကတော့ဒီဆေယုံကဟမတ်စ်တွေရဲ့စစ်စင်ဌာနချုပ်ဖြစ်တဲ့တုံးတယ်နေရဖြစ်ပြီးတော့အခုဖမ်းထားသူတွေဟာစစ်သွေးကြောလို့တန်လျာရှိသူတွေလို့ပြောပါတယ်။ဒါအပြင်အဘူဆဖီယာဟာလည်းဟမတ်စ်တိုက်ခိုက်ရေးတာဝန်ရှိသူလို့တန်လျာရှိတဲ့အတွက်မေးမြန်းဖို့ခေါ်ဆောင်သွားတာလို့ပြောပါတယ်။ဟမတ်စ်တွေကတော့15လကြာနေပြီဖြစ်တဲ့ဒီဂါဇာစစ်ပွဲအတွင်းဆေးရုံတွေကနေတိုက်ခိုက်ရေးလုပ်နေတယ်ဆိုရယ်အစ္စရေးတွေရဲ့ပြောကြားချက်ကမမှန်ဘူးလို့ပြောပါတယ်။ဆေးရုံမှာတိုက်ခိုက်ရေးသမားတွေမရှိဘူးလို့လည်းပြောပါတယ်။အစ္စရေးစစ်တပ်ကတော့ဒီဆေးရုံကိုဝင်ပြီးမစီးနှင်းခင်မှာပဲလူနာရီနဲ့ဆေးဝန်တန်းစုစုပေါင်း350ကိုဘေးလွတ်ရပို့ပေးတယ်လို့ပြောပါတယ်။ဒါပြင်ဝင်ရောက်ဆင်းနှင်းချိန်မှာလည်းဒေသရင်းချမ်းမာရေးအာဏာပိုင်တွေနဲ့ပူးပေါင်းပြီးတော့နောက်ထပ်95ယောက်ကိုအင်ဒိုနီးရှားဆေးရုံဘက်ကိုလွှဲပေးခဲ့တယ်လို့ပြောပါတယ်။ဆီးရီးယားရဲ့နဲ့ပတ်သက်ပြီးတူရကီနိုင်ငံခြားရေးဝန်ကြီးဟကန်ဖီဒန်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကင်တို့စနေနေ့မှာဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ပါတယ်။ဆီးရီးယားမှာသူတို့ကိုယ်တိုင်ဦးဆောင်ဖို့နဲ့ဆီးရီးယားရဲ့နိုင်ငံရေးလုပ်ငန်းရှင်မှာလူခွင့်ရေးကိုလေးစားပြီးအဖွဲ့အားလုံးကိုကိုယ်စားပြုတဲ့အစိုးရအဖွဲ့ဖွဲ့ဖို့လိုအပ်တယ်လို့ဝန်ကြီးဘလင်ကန်ကပြောကြားခဲ့ပါတယ်။ဒါအပြင်အမေရိကန်နဲ့တူရကီဝန်ကြီးနှုတ်ကတူရကီနဲ့ဆီးရီးယားနိုင်ငံတွေကိုအကြမ်းဖက်ဝါဒကနေအကာအကွယ်ပေးဖို့နဲ့ယုံကြုံမှုရှိဖို့ကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့ပြောပါတယ်။တူရကီနိုင်ငံရဲ့ဝန်ကြီးဌာနကလည်းဆီးရီးယားမှာအာဏာရှင်ဖက်ရှယ်အာဆတ်ကိုဖျောက်ချခဲ့တဲ့အစိုးရတဲ့အဖွဲ့ရဲ့အဲ့ဒါကူပြောင်းမှုကာလစနစ်တကျဖြစ်စေဖို့အတွက်အတူလက်တွဲဆောင်ရွက်ဖို့လိုအပ်တယ်လို့ဝန်ကြီးနှုတ်တယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့ကြောင်းတရင်ထုတ်ပြန်ခဲ့တာပါ။ဒါအပြင်ဆီးရီးယားမှာ YPG Cut လက်နက်ကိုင်အဖွဲ့တွေခိုလုံဖို့အတွက်တူရကီအစိုးရကခွင့်မပြုနိုင်ကြောင်းဝန်ကြီးဘလင်ကင်ကိုတူရကီဝန်ကြီးဟကန်ဖီဒန်ကပြောကြားကြောင်းလည်းတူရကီနိုင်ငံရဲ့ဌာနပြောခွင့်ရကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံကိုတိုက်ခိုက်နေတဲ့အဖွဲ့တွေနဲ့သူတို့ကိုထောက်ခံသူတွေပုံအောင်နေတဲ့ပါကစ္စတန်နိုင်ငံတဲကအချက်ချနေရအများပြားကိုအာဖဂန်တပ်ဖွဲ့တွေကပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့အာဖဂန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။မကြာသေးခင်ကလူတွေတေဆွရတဲ့အထိဖြစ်ခဲ့ရတဲ့ပါကစ္စတန်ဘက်ကတိုက်ခိုက်မှုတွေကိုလက်တော့ပြန်တဲ့အနေနဲ့အခုလိုတိုက်ခိုက်တာလို့လည်းအာဖဂန်ဝန်ကြီးဌာနကပြောပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကလည်းအာဖဂန်အရှိချမ်းပတိကတ်ခရိုင်ထဲမှာရှိတဲ့တဘုံတွေနဲ့သူတို့ရဲ့လေ့ကျင့်ရေးတင်နန်းကျောင်းတစ်ခုကိုပါကစ္စတန်ကတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အဲ့ဒီထိုက်ခိုက်မှုအတွင်းလူတွေဒါဇင်နဲ့ချီတေဆုံးပါတယ်။အာဖဂန်တာလီဘန်အစိုးရဟာနှစ်နိုင်ငံနယ်ဆက်ဖြတ်ကျော်ကျူးလွန်နေတဲ့စစ်သွေးကြွလုပ်ရတွေကိုကောင်းကောင်းမနှိမ်နှင်းဘူးလို့ပါကစ္စတန်ကဆွဆဲပေမဲ့တာလီဘန်အစိုးရကတော့ညှင်းဆိုပါတယ်။အာဖဂန်ဘက်ကအခုနောက်ဆုံးတိုက်ခိုက်မှုနဲ့ပတ်သက်လို့အသေးစိတ်အချက်လက်တွေကိုတော့အာဖဂန်ကာကွယ်ရေးဌာနကမပြောပါဘူး။ဒါပေမဲ့တာလီဘန်တွေကိုထောက်ခံတဲ့ဟာရီယာနေရှင်သတင်းစာမှာတော့တိုက်ခိုက်မှုအတွင်းပါကစ္စတန်တပ်ဖွဲ့ဝင်19ဦးနဲ့အာဖဂန်အရသား3ဦးတေဆုံးခဲ့တယ်လို့ ဝန်ကြီးဌာနသတင်းအင်ဂျင်ဘက်ကိုကိုးကားပြီးဖော်ပြထားတာပါ
view american တာမနက်ဖက်မြန်မာဘာသာစီစဉ်နေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 0533ညတို့ကနေပြီးထုတ်လွှင့်ပေးနေပါတယ်မနက်9နိုင်ထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ digital line တွေကနေပြီးဖမ်းယူနိုင်ပါတယ
် view american တာကတနင်္လာနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကရင်ပြည်နယ်မြောက်ရီမြို့ကမြို့မရဲစခန်းကိုဒီဇင်ဘာလ28ရက်နေ့ည9နာရီကျော်လောက်မှာအမည်မသိလက်နက်ကင်အဖွဲ့တစ်ခုကနေ drone နဲ့ဘုံခွဲပြီးတိုက်ခိုက်ခဲ့တယ်လို့ဒေသခံတူက VOA ကိုပြောပါတယ်။ဒီတိုက်ခိုက်မှုကနေရဲတပ်ဖွဲ့ဝင်3ဦးနဲ့မိသားစုဝင်2ဦးစုစုပေါင်း4ဦးဒဏ်ရာရခဲ့တာကြောင့်မြောက်ရီစစ်ရုံးကြီးမှာစိတ်ကူတမှုခံယူနေရတယ်လို့လည်းပြောပါတယ်။ဒီ drone ဟာရဲစခန်းအရှိလမ်းကြားမှာတိုက်ရောက်ပောက်ကွဲခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။ပြည်ရဲ့နှစ်တုံးကတော့ဒီမြောက်ရဲစခန်းဟာ KNU ခင်မျိုးသားအစည်းအရုံးနဲ့ဒေသခံပူးပေါင်းတပ်တွေတိုက်ခိုက်မှုကိုခံခဲ့ရပူပါတယ်။ညနေချိန်ကလည်း drone နဲ့တိုက်ခိုက်ခဲ့တာဖြစ်ပြီးခရိုင်အုပ်ချုပ်ရေးမှူးတရအပါဝင်9ဦးသေဆုံးခဲ့ရတယ်လို့ဒဏ်ရာသူကလည်း10ဦးတည်းမင်းရှိခဲ့ပါတယ်။အခုအတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တရားထုတ်ပြန်တာမရှိသေးပါဘူး။လာမယ့်2025 January 1ရက်ကစပြီးအာဆီယံဖွဲ့စည်းရဲ့အလှည့်ကျဥက္ကဋ္ဌတာဝန်ယူတော့မဲ့မလေးရှားအနေနဲ့တရုတ်အာဆီယံပူးပေါင်းဆောင်ရွက်မှုကိုပြင့်တင်နိုင်မယ်လို့သူယုံကြည်ကြောင်းမလေးရှားဝန်ကြီးချုပ်အန်ဝါအိဘရာဟမ်ကပြောပါတယ်။ဝန်ကြီးချုပ်အိဘရာဟမ်ကမလေးရှားအနေနဲ့အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူရချိန်မှာဒေသရင်းစည်းလုံးညီညွတ်မှုပိုးပြီးတော့ထိရောက်ခိုင်မာရေးကိုသူဦးစားပေးပြီးလှုပ်ဆောင်မယ်လို့ဘေကျင်းမှာပြုလုပ်တဲ့တရုတ်ဗဟိုရုပ်သံနဲ့လူတွေ့မင်းမြန်းကမ်းမှာပြောကြားခဲ့တာပါ။အာဆီယံဖွဲ့အနေနဲ့နိုင်ငံတွေကြားထိရောက်တဲ့ပူပေါင်းဆောင်ရွက်မှုတွေနဲ့နိုင်ငံရေးတည်ငြိမ်ရေးဖို့အပါအဝင်မရေမရာဖြစ်နေတဲ့စိန်ခေါ်မှုကြီးမားတဲ့ကိစ္စရပ်မျိုးတွေကိုပါရင်ဆိုင်ဖြေရှင်းဖို့အတွက်ဦးစားပေးဆောင်ရွက်မယ်လို့လည်းပြောပါတယ်။အောက်တိုဘာလတုန်းကလာအိုစ်မှာချင်းပါတဲ့28ချိန်မြောက်တရုတ်အာဆီယံထိပ်သီးအစည်းအဝေးမှာတရုတ်အာဆီယံကြားလွတ်လပ်တဲ့ကုန်သွယ်ရေး FTA ပုံစံ3အတွက်တရုတ်နဲ့အာဆီယံခေါင်းဆောင်တွေသဘောတူခဲ့ကြတာဖြစ်ပါတယ်။ဒီကုန်သွယ်မှုကကမ္ဘာမှာလူ့ရေအများဆုံးနေထိုင်တဲ့ဒေသတစ်ခုအတွက်ဖွံ့ဖြိုးရေးမှာအဓိကကဏ္ဍမှာရှိလာဖို့ပြောလင့်ထားတာဖြစ်ပါတယ်။ဝန်ကြီးချုပ်အိဘရာဟမ်ကတော့တရုတ်နဲ့အာဆီယံနိုင်ငံတွေကြားပူးပေါင်းဆောင်ရွက်မှုနဲ့ဒီလိုကုန်သွယ်မှုအရှိန်မြင့်လာစေဖို့အတွက်လုပ်မယ်လို့ပြောပါတယ်။ဒီနှစ် 2024 ဟာအမေဆုံးအမြဲဆိုင်တက်တော်ကြီးအတွက်တဘာဝဘေးရန်ကိုဆွတ်ဆွတ်ဝါဝါခံစားခဲ့ရတဲ့နှစ်တစ်နှစ်ဖြစ်ခဲ့ပါတယ်။ရာသီဥတုဖြောက်ဖောက်ပြန်ပြောင်းလဲမှုကိုတွန်းလှန်ရမှာအရေးပါတဲ့အပင်နဲ့သရော်မျိုးစိတ်အများအပြားကိုလည်းထိခိုက်ပျက်စီးစေခဲ့တာပါ။ကမ္ဘာကြီးပုံနှွေးလာတဲ့အတွက်မိုးကောင်ရေရှားတဲ့ဒဏ်ကိုခံရသလိုနောက်ဆက်တွဲတော်မီလောင်ကျောင်းမှုကလည်း2005ခုနှစ်နောက်ပိုင်းကစပြီးဒီနှစ်ဟာအဆိုးအဝါဆုံးနှစ်တစ်နှစ်ဖြစ်ခဲ့တာပါ။တောင်းမီကြောင့်တက်တော်ပြုံးတိမှုကိုလည်းကြုံရသလိုတချို့တက်တော်ပြုံးတိမှုတွေကတော့လူတွေကကျွမ်းနွားမွေးမြူချမ်းတွေဆောက်ဖို့အတွက်တမင်ရည်ရွယ်ချက်ရှိရှိနဲ့ရှင်းလင်းပြီးမိရှုခဲ့တာလို့ယူဆရပါတယ်။အမေဇွန်တက်တော်ကြီးဟာအကျယ်ဝန်းအဖြစ်အိန္ဒိယနိုင်ငံရဲ့နှဆရှိပါတယ်။ဘရာဇီးနဲ့အင်္ဂလိပ်နိုင်ငံပေါင်း၈နိုင်ငံနဲ့နယ်မြေတစ်ခုတို့မှာဖြန့်ကျက်တည်ရှိပါတယ်။ကမ္ဘာကြီးပူနွေးမှုကိုဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဖန်လွင်ဓာတ်ငွေအမြောက်များကိုထိန်းချုပ်ထားရနေရာလည်းဖြစ်ပါတယ်။ဒီအမေဇွန်တက်တော်ကြီးထဲမှာကမ္ဘာရေကြိုးပမာဏရဲ့20ရာခိုင်နှုန်းလောက်နဲ့လူသိများတဲ့သစ်ပင်မျိုးစိတ်ပေါင်း16,000ပါဝင်အမကန်ဇီဝမျိုးစိတ်ပေါင်းများစွာရှိပါတယ်။ဒါပေမဲ့အစိုးရတွေကတော့ဒီတောအုပ်ကြီးကိုထိမ့်သိမ့်ဖို့ပဲဖြစ်ဖြစ်ဌာနေတန်းသားတွေရဲ့အခွင့်ရေးတွေကိုကာကွယ်ဖို့ပဲဖြစ်ဖြစ်စိတ်ဝင်စားကြသေးပါဘူး။
ဒီဇင်ဘာလ29ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်ကပြောပြပေးခဲ့တာပါရှင်။မကြာခင်မှာတော့အာရှနိုင်ငံရေးတနစ်တာအနှစ်ချုပ်အထူးအစီအစဉ်နောက်ဒီမိုကရေစီနဲ့လူအခွင့်အရေး2024ဖြစ်ရအနှစ်ချုပ် Frontier မြန်မာရဲ့အကျိုးအသံနဲ့သတင်းတွေကသုတအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုကတော့အရင်ဆုံးပြည်တွင်းသတင်းတစ်ပုဒ်ကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းလောင်းလုံမြို့နယ်နဲ့ရေပြူမြို့နယ်တွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေကြားမှာ DFI တိုက်ပွဲတွေပြင်းထန်နေပြီးတော့ဒေသခံတွေဘေးလွတ်ရာကိုရှောင်ပုန်နေကြပါဗျ။ ကောက်ခွေးတက်တွေကစစ်ကောင်စီစကန်တချို့ကိုသူတို့သိမ်းပိုက်နိုင်ခဲ့တဲ့အကြောင်းပြောပြမယ်လို့စစ်ကောင်စီဘက်ကတော့သတင်းတစုံတရာမထုတ်ပြန်သေးပါဘူး။တင်လိုက်တိုင်းဘက်ကစီးအခြေအနေနဲ့ပတ်သက်လို့တော့မအေးမှကသတင်းပေးပို့ထားပါရဲ့ရှင်
။တနင်္လာရီတိုင်းလောင်းလုံမြို့နယ်နဲ့ရေပြူမြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေဟာဒီရက်ပိုင်းတွင်တိုက်ပွဲတွေပြင်းထန်နေပြီးတနင်္လာရီတိုင်းအတွင်းကစစ်ကောင်စီရဲ့တပ်စခန်းတွေရဲစခန်းတွေကိုပါပူးပေါင်းတပ်တွေဘက်ကတိုက်ခိုက်သိမ်းပိုက်တာတွေလုပ်နိုင်တာတွေရှိလာပြီလို့လည်းပြည်သူကာကွယ်ရေးတပ်ဖွဲ့ဘက်ကအခုလိုပြောပါတယ
်။ဟုတ်ကဲ့လောင်းလုံမြို့ခုနရဲစခန်းကတပြိုင်တည်းလောင်းလုံမြို့ပေါ်မှာရှိတဲ့ရဲစခန်းရဲ့ခုနကျွန်တော်တို့ဒီကျောင်းဆွယ်မှာဟိုဒီကြောက်နေမှာရှိတဲ့ microwave စခန်းရဲ့အဲ့ဒီဟာကိုတပြိုင်တည်းပိန်းတော့ဗျ။တပြိုင်တည်းဝင်တိုက်တာပေါ့ဟုတ်ကဲ့။ဟုတ်ကဲ့တပြိုင်နဲ့တည်းဝင်ပြစ်တာဟိုဘက်ကပြစ်နေတုန်းဒီဘက်ကလည်းဟိုကပြစ်တာအရင်တော့ဟုတ်ကဲ့ bed desk scan တို့ဟိုဟာတို့တော့နည်းနည်းပါးပါးသိနိုင်တော့ရှိတယ်ခင်ဗျာ
microwave စခန်းကတော့တနင်္လာရီတိုင်းရေပြူမြို့နယ်ကံပေါက်ဒေသရေကန်တောင်မှာတက်ဆွဲထားတာဖြစ်ပါတယ်တနင်္လာရီတိုင်းအတွင်းစစ်ကောင်စီရဲ့တက်စခန်းတွေနဲ့ရဲစခန်းတွေတိုက်ခိုက်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးအခုဆိုရင်စစ်ကောင်စီဘက်နဲ့ပူးပေါင်းတပ်ဖွဲ့တွေဟာတိုက်ပွဲတွေပို့ပြီးတော့ပြင်းထန်လာတဲ့အတွက်တနင်္လာရီတိုင်းအတွင်းမှာစစ်ဘေးရှောင်သူတွေလည်းနေရာမပြောင်းနိုင်ကြဘူးလို့လည်းဆိုပါတယ်
ဒီတနင်္လာရီဟိုဟာတနင်္လာရီမြို့နယ်ဘက်မှာရှိမယ်ခုဆိုရင်ဟိုဒီဒဝဲမြို့နယ်မှာရှိမယ်ခုလောင်းလုံမြို့နယ်မှာရှိမယ်ဗျအဲ့ဒီ၃နေရာတော့ဟိုဆင်းနေနေပူနေတဲ့နေရာမို့လို့တုတ်ပတ်တယ်ဟိုဟာများနေတာတွေ့ရတယ်ဗ
ျအခုဆိုရင်လောင်းလုံနဲ့ကြောက်နီမောအောက်ဖက်ကျေးရွာတွေကိုစစ်ကောင်စီတပ်တွေကလမ်းဘက်ဆက်သွယ်ရေးသွာလာလို့မရအောင်ပိတ်ဆို့ထားတဲ့အတွက်ဒေသခံတွေစားနပ်ရိက္ခာတွေပြက်လက်နေပြီးအ ਨੇ ဆုံးကျေးရွာ၅ရွာကပိတ်မိနေပါတယ်ဒီဇင်ဘာလ23ရက်နေ့ကနေ26ရက်နေ့အထိကြောက်နီမော်ရွာမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေပူးပေါင်းတပ်တွေတိုက်ပွဲတွေပြင်းထန်နေပါတယ်။တနင်္လာရီတိုင်းမှာနိုဝင်ဘာလအတွင်းတိုက်ပွဲနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်နေရဲဆွန့်ခွာထွက်ပြေးတိမ်းရှောင်ခဲ့ရသူစစ်ဘေးရှောင်68,000ကျော်ရှိခဲ့တယ်ဆိုပြီးဒေသအတွင်းသူတေသနာနဲ့သတင်းချက်လက်တွေကိုကောက်ယူနေတဲ့ FE5 တနင်္လာရီရက်ဒီဇင်ဘာလ18ရက်နေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြခဲ့ပါတယ်။ပလောမြို့နယ်တခုထဲမှာပဲစစ်ဘေးကြောင့်နေရဲဆွန့်ခွာထွက်ပြေးခဲ့ရသူ19,500ကျော်ရှိခဲ့တယ်လို့လည်းဖော်ပြခဲ့ပါတယ်ရှင်။
ဒါကတော့တနင်္လာရီတိုင်းတွေကလောင်းလုံတဲ့ရေပြူမြို့နယ်တွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေကြားဒီရက်ပိုင်းတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုမအေးမှကသတင်းပေးပို့ခဲ့တာပါရှင်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေး Frontier မြန်မာရဲ့အတူအသံနောက်ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကဘာသတင်းတွေကသူကြအပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်ပါအောင်ရှင်
။ VOA American အသံရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြရာအမှတ်လေးပါတာဖိပြည့်စီကြပါလေ။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
။ဒီဇင်ဘာလ29ရက်တနင်္ဂနွေနေ့မနက်ခင် VOA Radio အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်။အရင်ဆုံးကတော့အာရှနိုင်ငံရေးတစ်နှစ်တာနှစ်ချုပ်အထူးအစီအစဉ်ဖြစ်ပါတယ်။တရုတ်နျူကလ িয়ার ထိပ်ဖူးသေဆောင်နိုင်တဲ့တိုက်ချင်းပစ်ဒုံးကျည်တစ်စင်းကိုပြီးခဲ့တဲ့ရက်ကပြစ်ခတ်ဆန်တက်ခဲ့ပါတယ်။ဂျပန်စစ်သင်္ဘောတစ်စင်းကတော့နှစ်ပေါင်း80ကျော်အတွင်းပထမဆုံးအကြိမ်တရုတ်ထိုင်ဝမ်ရေးလက်ကြားကိုဖျက်ဆီးပေါင်းနေခဲ့ပါတယ်။အစ္စရေးနဲ့လဗနော Hezbollah အဖွဲ့တို့ကြားပြည်ပခါတွေကတော့ပြင်းထန်နေပါတယ်။ဒီလိုသတင်းတွေကိုစူးစီးပြီးအာရှနိုင်ငံရေးတနစ်တာနှစ်ချုပ်ထူးဆီစဉ်အဖြစ်ကိုစုံမိုးကျော်ကဒီတစ်ပတ်တင်ပြထားပါရယ်ရှင
်2024ခုနှစ်ဟာကမ္ဘာရွေးကောက်ပွဲအများဆုံးနှစ်လို့ဆိုတဲ့အတိုင်းအာရှတလောမှာလဲထိုင်ဝမ်အင်ဒိုနီးရှားဘင်္ဂလားဒေ့ချ်အိန္ဒိယပါကစ္စတန်စတဲ့နိုင်ငံအတော်များများမှာရွေးကောက်ပွဲတွေဖြစ်ခဲ့ပြီးအစိုးရအသစ်တွေတက်လာခဲ့သလိုအာနာကိုဆက်လက်ထိန်းချုပ်ထားဖို့ကြိုးပမ်းတဲ့အတွက်မတည်ငြိမ်မှုတွေဝေဖန်မှုတွေလည်းဖြစ်ခဲ့ပါတယ်။2024ခုနှစ်အတွင်းအာရှတိုက်ရဲ့နိုင်ငံရေးဒီမိုကရေစီအရေးကိုပြန်ကြည့်မယ်ဆိုရင်တည်ငြိမ်မှုနည်းတယ်လို့ဆိုနိုင်ပါတယ်။2024နှစ်စံပိုင်းဇန်နဝါရီလ9ရက်နေ့မှာဘင်္ဂလားဒေ့ချ်မှာရွေးကောက်ပွဲလုပ်ပါတယ်။အာနာကိုနှစ်ရှည်လာများချုပ်ကင်တားတဲ့ဝန်ကြီးချုပ်ရှိတ်ဟာစီနာပဲစတုတ္ထအကြိမ်ဝန်ကြီးချုပ်ပြန်ဖြစ်ခဲ့ပါတယ်။ အတိုက်ခံနေအပေါ်ဖန်စီထောင်ချတာရွေးကောက်ပွဲဝင်ငွေပိတ်ပင်ထားတာတွေကြောင့်ဘင်္ဂလားဒေ့ရှ်ဒီမိုကရေစီကိုဝေဖန်ခဲ့ကြပါတယ်ဆန္ဒပြပွဲတွေအကြမ်းဖက်နေနေမှုတွေရွေးကောက်ပွဲမတိုင်မီနဲ့ရွေးကောက်ပွဲပြီးတောက်လျှောက်ဖြစ်ခဲ့ပြီးနောက်ဆုံးဩဂုတ်လအရောက်မှာတော့အာနာကို15နှစ်ကျော်ကြာချုပ်ကန်ခဲ့တဲ့ဝင်ကြီးချုပ်ရှိတ်ဟာစီနာတိုင်းပြည်ကနေထွက်ပြေးခဲ့ရပါတယ်အဲ့ဒီနောက် January 13ရက်နေ့မှာထိုင်ဝမ်မှာရွေးကောက်ပွဲကျင်းပပါတယ်တိုးတက်သောဒီမိုကရက်ပါတီ DPP ပါတီကလိုက်ချင်တေသမရဖြစ်လာပါတယ်တရုတ်ကတော့သဘောမကျပါဘူးသမရလိုက်ချင်တေကိုထိုင်ဝမ်လွတ်လပ်ရေးလိုလားသူလို့ဆွဆွဲပြီးချင်းချောက်ပြောဆိုတာတွေထိုင်ဝမ်ကျွန်းအနေစီရေးပြတာတွေလုပ်ပါတယ်တရုတ်ကထိုင်ဝမ်ကိုသူပိုင်လို့ကြွေးကြော်ထားပြီးလူအပ်ရင်အင်အားသုံးမယ်လို့ပြောဆိုထားပါတယ်မေလ20ရက်နေ့ကလိုက်ချင်တေသမရအဖြစ်စံသစ္စာချိန်ဆစဉ်ထိုင်ဝမ်အနေနဲ့ငြိမ်းချမ်းရေးကိုလိုလားကြောင်းတရုတ်ထံကနေလွတ်လပ်ရေးတောင်းဆိုသွားမှာမဟုတ်ပေမဲ့တခြားအာဏာပိုင်နယ်မြေတစ်ခုအဖြစ်ဆက်လက်ရည်တည်သွားမယ်လို့ပြောဆိုခဲ့ပါတယ်။မေလ23ရက်နေ့မှာတရုတ်ကချင်းကြောက်တဲ့အနေနဲ့ထိုင်ဝမ်အနီးစီရေးလေ့ကျင့်ခဲ့သလိုမေလ24ရက်နေ့မှာကာဝေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကအခုလိုချင်းကြောက်ပြောဆိုခဲ့ပါတယ်
။近日，中国人民解放军东部战区组织战区陆军、海军。
ဒီစီရေးလေ့ကျင့်မှုဟာထိုင်ဝမ်လွတ်လပ်ရေးဆိုပြီးစိတ်ကြီးဝင်နေတာတွေနဲ့ပြင်ပကဝင်ရောက်ဆွတ်ဖက်မဲ့အင်အားစုတွေကိုတားမြစ်ဖို့အတွက်ဖြစ်ပါတယ်။ထိုင်ဝမ်လွတ်လပ်ရေးဆိုပြီးရန်စမှုတစ်ခုလုပ်တိုင်းပြန်လည်ပေါင်းစည်းရေးအတွက်ရှေ့ကိုခြေတလန်းတိုးတဲ့တံပြန်လှုပ်ဆောင်မှုတစ်ခုကိုလှုပ်ဆောင်မှာဖြစ်ပြီးပြန်လည်ပေါင်းစည်းရေးပြီးမြောက်တဲ့အထိလှုပ်ဆောင်သွားမှာဖြစ်ပါတယ
်။သမရလိုက်ချင်းဒီကတော့ထိုင်ဝမ်ကိုကာကွယ်သွားမယ်လို့မေလ23ရက်နေ့မှာပြောဆိုခဲ့ပါတယ်
။作为三军统帅，我的责任就是保家卫国。
ကြည်ရည်လေတက်အားလုံးရဲ့ဦးစီးချုပ်ဖြစ်တဲ့တမရအနေနဲ့တိုင်းပြည်နဲ့ပြည်သူတွေရဲ့အသက်အိုးအိမ်တွေကိုကာကွယ်သွားပါမယ်။တိုင်းပြည်ရဲ့လုံခြုံရေးအတွက်တမတော်အတွင်းကညီကိုမောင်နှမတွေနဲ့အတူရှေ့တန်းကပါဝင်သွားပါမယ
်။တရုတ်ကထိုင်ဝမ်ရဲ့ဒီမိုကရေစီအရေးကိုအားပေးထောက်ခံတဲ့အမေရိကန်ပြည်ထောင်စုကိုပါကန့်ကွက်ပြောဆိုပြီးတရုတ်ပြည်တပြည်တည်းမူကိုသာဆက်လက်ကင်ဆွဲရမယ်လို့ပြောဆိုထားပါတယ်။ဖေဖော်ဝါရီလ10ရက်နေ့မှာတော့ပါကစ္စတန်မှာရွေးကောက်ပွဲလုပ်ပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေရုံးရင်ဆန်ခတ်မှုတွေအကြာကပဲစစ်တပ်နဲ့အဆင်ပြေတယ်လို့ဆွဆဲခံထားရတဲ့နဝရှိရစ်ဝန်ကြီးချုပ်ဖြစ်သွားပါတယ်။အရင်ကအတိုက်ခံဝန်ကြီးချုပ်ဟောင်းအင်မရာခန်ကတော့ဖမ်းဆီးခံထားရဆဲဖြစ်ပါတယ်။ဖေဗူအိုင်လာ14ရက်နေ့မှာတော့အင်ဒိုနီးရှားမှာရွေးကောက်ပွဲလုပ်ပါတယ်။ယခင်အာနာရှင်ဟောင်းဆူအာတိုရဲ့သမက်ဘိုဂျိုဂျီဟောင်းပရာဘိုဟိုဆူဘီယန်တို့အနိုင်ရပါတယ်။အဲ့ဒီအချိန်ကသမရဝီဒိုဒိုဟာလည်းသူ့ရဲ့သားဒုတိယသမရဖြစ်ရေးပရာဘိုနဲ့ပူပေါင်းခဲ့ပါတယ်ဒီလိုအခြေအနေတွေကြောင့်အင်ဒိုနီးရှားရဲ့ဒီမိုကရေစီအပေါ်ဝေဖန်မှုတွေရှိပါတယ်အာနာရှင်ဆူအာတိုလက်ထက်ကအတိုက်အခံတွေကိုဖမ်းဆီးနှိပ်စက်တပ်ဖြတ်တာတွေစတဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိတယ်လို့စွပ်စွဲခံထားရသူဘိုဂျိုဂျီဟောင်းပရာဘိုကိုအင်ဒိုနီးရှားမှာသမ္မတဖြစ်လာခဲ့ပါတယ်အိန္ဒိယမှာတော့ဧပြီလထဲမှာရွေးကောက်ပွဲကျင်းပခဲ့ပြီးဟိန္ဒူအမျိုးသားရေးဝါဒီနရင်ဒရာမိုဒီပဲဝန်ကြီးချုပ်ပြန်ဖြစ်လာပါတယ်အတိုက်အခံတွေပေါ်ဖိနှိပ်မှုနဲ့လွတ်လပ်မှုတွေကိုချုပ်ချယ်တာကြောင့်အိန္ဒိယရဲ့ဒီမိုကရေစီချိမ့်ချောက်ခံနေရပြီလို့လည်းဝေဖန်ကြပါတယ်။2024ခုနှစ်အတွင်းအာရှဒေသမှာနိုင်ငံအတော်များများရွေးကောက်ပွဲကျင်းပနိုင်ခဲ့ပေမဲ့နိုင်ငံရေးအရာမတည်ငြိမ်မှုတွေအမျိုးသားအကျိုးစီးပွားရှေ့တန်းတင်တာတွေစသဖြင့်လှုပ်လှုပ်ရှားရှားဖြစ်ခဲ့ပါတယ်။ ISP မြန်မာသုတေသနဌာနရဲ့ညွှန်ကြားရေးဘူးဦးအောင်သူငိမ့်ကတော့အခုလိုသုံးသပ်ပြောဆိုပါတယ်။
ဆိုတော့အဲ့တော့2024ခုရဲ့ထူးခြားချက်ကတော့ကမ္ဘာကြီးရဲ့နိုင်ငံတော်တော်များများမှာကျွန်တော်တို့ရွေးကောက်ပွဲတွေဖြစ်တယ်ဗျအထူးသဖြင့်ကျွန်တော်တို့နိုင်ငံပေါင်း60ကျော်မှာရွေးကောက်ပွဲတွေဖြစ်ခဲ့တယ်တော့ကျွန်တော်တို့အင်ဂျီချင်းတွေဖြစ်တဲ့လူရည်ထူးခြားတဲ့အင်ဂျီယာတို့ဘင်္ဂလားဒေ့ရှ်ဟိုအင်ဒိုနီးရှားနိုင်ငံလည်းအပါဝင်ပေါ့ဗျနော်အဲ့တော့ပြောမယ်ဆိုလို့ရှိရင်ဒီရွေးကောက်ပွဲတွေတစ်စုံလုံးကြည့်လို့ရှိရင်ကျွန်တော်တို့ဟို incumbent ဆိုခေါ်တဲ့အရင်တော့အာဏာရှိခဲ့တဲ့ပါတီတွေကသိအခြေအနေမှာဟန်တာတွေ့ရတယ်ဗျ။ဆိုတော့နောက်တစ်ခုကကြတော့ကျွန်တော်တို့ခြုံငုံပြောရင်တော့ကျွန်တော်တို့လက်ရာဇွန်းပါတီတွေပေါ့နော်ခုနအမျိုးဘာသာသာသနာစသဖြင့်ဒီလိုစဉ်းစားတဲ့ပါတီတွေကအာဏာတော်တော်ရလာကြတာလည်းတွေ့ရတယ်။နောက်တစ်ခုကကြတော့ဒီနိုင်ငံရေးပါတီတွေနဲ့အခုရွေးကောက်ပွဲတွေကြားမှာကြည့်ရင်ကျွန်တော်တို့သမယူးကြဆက်သွားခြင်းတဲ့သူတွေနဲ့အပြောင်းလဲတွေလိုချင်တဲ့ဂျားထဲမှာကျွန်တော်တို့ဘာခွန်လဲအားပြိုင်မှုတွေဒါတွေလည်းတွေ့ရပါတယ်ဗ
ျပြီးခဲ့တဲ့2024ခုနှစ်အာရှတိုက်တစ်ခုလုံးရဲ့ဒီမိုကရေစီဟာတိုးတက်မှုရှိပါသလားထိုင်းနိုင်ငံမှာရွေးကောက်ပွဲအနိုင်ရပါတီကိုစစ်တပ်ကရေးဆွဲထားတဲ့ဖွဲ့စည်းပုံအရကန့်သတ်မှုတွေလုပ်ပြီး ပါတီခေါင်းဆောင်ဝန်ကြီးချုပ်ဖြစ်မလာအောင်ကန့်သတ်ခဲ့တယ်လို့နောက်ဆုံးပါတီကိုပါဖြတ်လိုက်ပါတယ်ဖိလစ်ပိုင်မှာလည်းအာနာရှင်ဟောင်းမာကိုစ်ရဲ့သားမာကိုစ်ဂျူနီယာကအာနာရထားပါတယ်မြန်မာနိုင်ငံမှာတော့စစ်တပ်ကအာနာသိမ်းပြီးပြည်တွင်းစစ်ဖြစ်နေပါတယ်အခုနောက်ဆုံးတောင်ကိုရီးယားလိုနိုင်ငံမှာသမ္မတကစစ်အုပ်ချုပ်ရေးကြေညာပြီးလွှတ်တော်ကိုတန်းတဲ့ဝင်သိမ်းတဲ့ဖြစ်ရပ်ဖြစ်ခဲ့ပါတယ်2024ခုနှစ်အတွင်းအာရှတိုက်အပါအဝင်ကမ္ဘာလုံးရဲ့နိုင်ငံရေးအခြေအနေတွေဟာတိကျရည်ရမှုမရှိဘူးလို့ဥအောင်သူငိုင်းကမြင်ပါတယ်
ရွေးကောက်ပွဲတော့တကမ္ဘာလုံးမှာတော်တော်များများဖြစ်ခဲ့တယ်ဒါပေမဲ့ဒီရွေးကောက်ပွဲတွေကြောင့်ဒီမိုကရေစီပိုတိုးတက်လာတယ်လို့တော့မယူဆနိုင်ဘူးပေါ့နော်ကျွန်တော်တို့အရှိတောင်အရှာပေါ့မတည်ငြိမ်တဲ့အနေအထားတွေ့ရတယ်ဗျ uncertainty လို့ခေါ်တဲ့မတိကျမရေရာတဲ့အနေအထားလည်းတွေ့ရပါတယ်အဲ့တော့ပြောမယ်ဆိုလို့ရှိရင်ဒီမိုကရေစီခရီးလမ်းကအတက်အကျနေနဲ့သွားနေတယ်လို့ထင်တယ်ဗျ
2024ခုနှစ်အတွင်းအာရှဒေသလုံခြုံရေးအခြေအနေကရောဘယ်လိုရှိပါသလဲထိုင်ဝမ်ကျွန်းနဲ့ထိုင်ဝမ်ရေလက်ကြားနိုင်ငံတကာရေပိုင်နဲ့အဖြစ်ဆက်လက်တည်ရှိရေးအမေရိကန်နဲ့မဟာမိတ်တွေကလိုလားပြီးတရုတ်နဲ့တင်းမာမှုတွေဖြစ်နေပါတယ်အမေရိကန်ဟာထိုင်ဝမ်လုံခြုံရေးအတွက်လက်နက်ခဲယမ်းတွေရောင်းချပေးသလိုငွေကြေးထောက်ပံ့မှုတွေလည်းပေးခဲ့ပါတယ်တရုတ်ကတော့အပြင်းအထန်ကန့်ကွက်ခဲ့ပါတယ်နောက်ထပ်တင်းမာမှုတစ်ခုကတော့တောင်တရုတ်ပင်လယ်ပြင်အရေးဖြစ်ပါတယ်တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးကိုတရုတ်ကသူပိုင်လို့ကြွေးကြော်နေတဲ့အတွက်ဖိလစ်ပိုင်၊ဗီယက်နမ်၊မလေးရှား၊အင်ဒိုနီးရှား၊ဘရူနိုင်းစတဲ့နိုင်ငံတွေနဲ့အငင်းပွားမှုပြင်းထန်လာနေပါတယ်။တောင်တရုတ်ပင်လယ်ပြင်အရေးနဲ့ပတ်သက်ပြီးသမ္မတမာကုစ်ဂျူနီယာအော်စတြေးလျနိုင်ငံကိုရောက်ရှိစဉ်အော်စတြေးလျလွှတ်တော်မှာဖေဖော်ဝါရီလ29ရက်နေ့ကအခုလိုပြောဆိုခဲ့ပါတယ
်။ Just as we fought to build our rules-based international order, so are we now fighting to protect it.
စီမံဥပဒေတွေကိုလိုက်နာတဲ့နိုင်ငံတကာတည်ရှိမှုပုံစံအတွက်ကျွန်တော်တို့အားလုံးဟာခုခံတိုက်ခိုက်နေရပါတယ်။အခုအခါတောင်တရုတ်ပင်လယ်ပြင်ငြိမ်းချမ်းရေးကိုကာကွယ်စောင့်ရှောက်တာဟာလည်းတစ်ကမ္ဘာလုံးနဲ့ဆိုင်တဲ့အရေးကြီးတဲ့ကိစ္စဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်ငြိမ်းချမ်းရေးဟာဒေသဆိုင်ရာငြိမ်းချမ်းရေးဖြစ်သလိုကမ္ဘာငြိမ်းချမ်းရေးလည်းဖြစ်ပါတယ
်။အထူးသဖြင့်တော့ဖိလစ်ပိုင်ရဲ့သောမတ်ရှိုးဝဲကျွန်းနဲ့အနီးတရုတ်နဲ့တင်မောချင်းတိုက်မိတဲ့အထိထိတ်တိုက်တိုးမှုတွေဖြစ်လာခဲ့ပါတယ်။အမေရိကန်ကတော့ဖိလစ်ပိုင်ဘက်ကအခိုင်အမာရပ်တည်မယ်လို့ပြောပါတယ
် It's why we stand with the Philippines and stand by our ironclad defense commitments including under the mutual defense treaty article
အမေရိကန်ပြည်ထောင်စုကဖိလစ်ပိုင်ဘက်ကရပ်တည်ပြီးခုခံကာကွယ်သွားဖို့တံမဏိသားလို့ခိုင်မာတဲ့တန်တိတ်တန်ချထားပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်က March 19ရက်နေ့တုန်းကတည်းကကတိပေးပြောဆိုခဲ့ပါတယ်ဖိလစ်ပိုင်နဲ့အမေရိကန်ဟာစီးရေးမဟာမိတ်စာချုပ်ချုပ်ဆိုထားတဲ့နိုင်ငံတွေဖြစ်ပြီးအမေရိကန်ကဖိလစ်ပိုင်မှာစစ်အင်အားတွေတိုးချထားပါတယ်နောက်ထပ်လုံခြုံရေးဆိုင်ရာပြဿနာတစ်ရပ်ကတော့မြောက်ကိုရီးယားဖြစ်ပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ဟာပယ်ထိန်တဲ့တာဝေးပစ်မစ်ဆိုင်းဒုံးတွေတိုက်ချင်းပစ်ဒုံးတွေအပါအဝင်မစ်ဆိုင်းဒုံးမျိုးစုံကိုထုတ်လုပ်စမ်းသပ်တာတွေပြစ်ခတ်တာတွေပြုလုပ်ခဲ့ပါတယ်တောင်ကိုရီးယားနဲ့ဂျပန်ဟာလုံခြုံရေးအတွက်စိုးရင်ပူပန်ပါတယ်တောင်ကိုရီးယားနဲ့အမေရိကန်ပူးတွဲစီရေးလေ့ကျင့်သလိုအမေရိကန်ရင်းငုံသင်းမောတွေလေရင်တင်သင်းမောတွေဘုံကျဲတိုက်လေရင်တွေအပါအဝင်တောင်ကိုရီးယားမှာအမေရိကန်ကလည်းစစ်အင်အားတိုးချပါတယ်ဂျပန်ကလည်းစီရေးအသုံးစရိတ်ကို59ဘီလီယံအထိတိုးမြှင့်ပြီးစစ်လက်နက်ပစ္စည်းတွေတပ်ဆင်ပါတယ်အခုလိုတင်းမာနေချိန်မှာရုရှားသမ္မတဗလာဒီမာပူတင်ကမြောက်ကိုရီးယားကို2024ခုနှစ်ဇွန်လ19ရက်နေ့မှာရောက်ရှိသွားပြီးစီရေးအပါအဝင်ဗက်ပေါင်းစုံပူးပေါင်းဆောင်ရွက်ရေးမဟာဗျူဟာမြောက်မဟာမိတ်ဖွဲ့လိုက်ပါတယ်။အဲ့ဒီတုန်းကသမ္မတပူတင်ကအခုလိုပြောဆိုခဲ့ပါတယ်
။ Подтвердили обоюдную заинтересованность в дальнейшем развитии равноправного
ဒီကနေ့ကျွန်တော်တို့ဟာအမေရိကန်နဲ့မဟာမိတ်တွေရဲ့ကိုလိုနီလက်သစ်ဝါဒနဲ့ဗိုလ်ချစိုးမိုးမှုကိုစန့်ကျင်တိုက်ခိုက်နေတာဖြစ်ပါတယ်
။မြောက်ကိုရီးယားကလည်းရုရှားရဲ့ယူကရိန်းစစ်ပွဲကိုအောင်မြင်တဲ့အထိအကူအညီပေးသွားမယ်လို့ကတိပေးထားပြီးအခုနောက်ဆုံးမြောက်ကိုရီးယားစစ်သား 1,000 လောက်ကိုရုရှားကိုပို့ခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်တွေကတော့ကန့်ကွက်ထားပါတယ်တရုတ်နဲ့ဂျပန်အကြောင်းမှာလည်းပိုင်တဲ့ကြော်ဖြတ်ဝင်ရောက်မှုအတွက်ဂျပန်ကတရုတ်ကိုကန့်ကွက်တာတွေရှိခဲ့ပါတယ်2024ခုနှစ်အတွင်းတရုတ်လီယင်တွေရေတပ်သင်းမောတွေဂျပန်ပိုင်တဲ့အတွင်းအချင်းချင်းဝင်ရောက်ခဲ့ပါတယ်အခုလိုအခြေအနေတွေကြောင့်အရှေ့အာရှနဲ့အင်ဒိုပစိဖိတ်ဒေသဟာကမ္ဘာပေါ်မှာအင်အားကြီးနိုင်ငံတွေပါဝင်တဲ့ပဋိပက္ခဆုံရနေရာတစ်ခုဖြစ်လာနေတယ်လို့သုံးသပ်သူတွေရှိပါတယ်ISP မြန်မာသုတေသနအဖွဲ့ရဲ့ညွှန်ကြားရေးမှူးဦးအောင်သူငင်းကတော့အခုလိုမြင်ပါတယ
်ဒီလိုယူဆရင်လည်းရနိုင်ပါတယ်ခုနကကျွန်တော်တို့ Indo Pacific ဒေသလို့ခေါ်တဲ့ဒေသမှာနောက်ထပ်စစ်မြေပြင်ဖြစ်လာမလားဆိုတဲ့စဉ်းစားချက်ပေါ့နော်ဒါပေမဲ့တစ်ဖက်ကပြန်ကြည့်ရင်လည်းကျွန်တော်တို့ အာဆီယံကစီးပွားရေးရကောင်းနေတယ်ဗျနောက်တစ်ခုကကမ္ဘာပေါ်မှာစီးပွားရေးတက်နေပြီးတော့ဘဒုဖြစ်ဖြစ်လာပြီးတော့ရင်းနှီးမြှုပ်နှံမှုတွေလှုပ်ချင်တယ်ရုရှားပါဝင်တရုတ်ပါဝင်ဂျန်နဲ့အမေရိကန်လည်းရင်းနှီးမြှုပ်နှံမှုတွေအများကြီးရှိပါတယ်အဲ့တော့ဖြစ်နိုင်တာကတော့အာဆီယံကိုကြားထားပြီးတော့သူ့ဘာသာသူကျွန်တော်တို့ဘာကောင်းလဲကုန်သွယ်ရေးစစ်ပွဲတို့ဒီလိုတင်းမာမှုတွေတော့ရှိအောင်ရှိနေနိုင်ပါတယ
်အရှေ့အလယ်ပိုင်းဒေသမှာတော့အစ္စရေးကဂါဇာဒေသမှာထိုးစစ်ဆင်နေရုံတွေမကလီဗနွန်နိုင်ငံတွေကဟစ်စ်ဘိုလာတွေကိုပါထိုးစစ်ဆင်တိုက်ခိုက်ပါတယ်။ဂါဇာဒေသမှာအစ္စရေးရဲ့ဟားမတ်စ်အဖွဲ့ပေါ်လက်တုံ့ပြန်တိုက်ခိုက်မှုအတွင်းပါလက်စတိုင်းသေဆုံးသူ 45,300 ကျော်သွားပြီလို့ပါလက်စတိုင်းကျမ်းမာရေးတာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်။အစ္စရေးနဲ့ဟစ်စ်ဘိုလာအကြားယာယီအပြစ်အခတ်ရထားပါတယ်။ဂါဇာဒေသအပြစ်အခတ်ရဆေးရီကတော့ဖြစ်မလာသေးပါဘူး။ဒီဇင်ဘာလ10ရက်နေ့ကတော့စီးရီးယားမှာနှစ်ပေါင်း90ကျော်သားအဖွဲ့နှစ်ယောက်စက္ကန့်အုပ်ချုပ်ခဲ့တဲ့ဘာရှာအယ်အာဆာအစိုးရပြုတ်ကျသွားပြီးဒမတ်စကတ်မြို့တော်ကိုတပုံတွေကသိမ်းယူလိုက်ပါတယ်။စီးရီးယားအသွင်ကူးပြောင်းရေးအတွက်နိုင်ငံတကာအတိုင်းအဝိုင်းနဲ့ကုလသမဂ္ဂကကူညီဆောင်ရွက်နေပါတယ်။2024ခုနှစ်အတွင်းမြန်မာနိုင်ငံမှာတော့အရှေ့မြောက်တိုင်းစစ်ဌာနချုပ်နဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်စတဲ့စစ်ကောင်စီစခန်းကြီးတွေကျခဲ့တယ်လို့ရှမ်းချင်းရခိုင်ကရင်ပြည်ကရင်စကိုင်းမကွေးဒေသတွေမှာတော်လှန်ရေးတပ်တွေကနယ်မြေအတော်များများတိုးချက်သိမ်းပိုက်လာပါတယ်။ဒါအပြင်မြန်မာနိုင်ငံမှာရေကြီးတာအပါအဝင်သဘာဝဘေးအန္တရာယ်တွေလည်းကြုံခဲ့ရပြီးစစ်ဘေးနဲ့သဘာဝဘေးကြောင့်လာမယ့်2025ခုနှစ်အတွင်းလူသန်းပေါင်း20ကျော်လောက်လူသားချင်းစာနာမှုအကူအညီတွေလိုနိုင်တယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။2024ခုနှစ်အတွင်းအာရှမှာရွေးကောက်ပွဲတွေနိုင်ငံရေးမတည်ငြိမ်မှုတွေစစ်ပွဲတွေသဘာဝဘေးအန္တရာယ်တွေကြောင့်အတော်ကလေးလှုပ်ခတ်ခဲ့တယ်လို့ဆိုနိုင်ပါတယ်။စစ်ပွဲတချို့ကတော့လာမယ့်2025ခုနှစ်ထဲအထိရောက်သွားနိုင်ပါတယ်လာမယ့်2025ခုနှစ်မှာနောက်ထပ်သတိပြုစရာအချက်တချို့ကိုတော့ ISP မြန်မာသုတေသနဌာနရဲ့ညွှန်ကြားရေးမှူးဦးအောင်သူငင်းကအခုလိုပြောပါတယ
်ကျွန်တော်တို့ကဘာကြီးတစ်ခုလုံးကမတည်ငြိမ်ဘူးပေါ့နော်အဲ့ဒါ uncertainty လို့ခေါ်တဲ့ကျွန်တော်တို့မရေရာမသေချာမှုတွေပြည်နေတဲ့နှစ်လို့တော့ပြောချင်တာပေါ့ဒါတစ်ခုရှိပါတယ်ဆိုတော့နောက်တစ်ခုကကျွန်တော်နှစ်ချက်လောက်ဖြည့်ပြောချင်တယ်တစ်ခုကကျွန်တော်တို့သဘာဝဥတုဖောက်ပြန်ပြောင်းလဲမှုပေါ့နော် climate change တွေကပိုပြင်းထန်ဆိုးွားလာတယ်ဒီကျွန်တော်တို့အာရှတစ်ခုတည်းမဟုတ်ဘဲနဲ့ဂျန်နဲ့ကမ္ဘာတစ်ခွမ်းမှာဖြစ်တာပေါ့နော်အဲ့ဒီကိစ္စကလည်းဒီ2025မှာဂယုစိုက်တင်တဲ့ကိစ္စလို့ထင်ပါတယ်အဲနောက်တစ်ချက်ကတော့အခု AI လို့ခေါ်တဲ့ကျွန်တော်တို့ဒီအသိဉာဏ်ဂျူပေါ့ဗျာဒါဆက်က machine learning လို့ခေါ်တဲ့ဒီကိစ္စတွေပုံပြိုးလာတယ်ကြပြိုင်နေတဲ့မှာပဲအာနာရှင်တွေကဒီနည်းပညာအသစ်တွေကိုကျွန်တော်တို့ hijack လုပ်တယ်ဟိုဒါကိုအဆုံးချနိုင်အောင်ကြိုးစားပြီးတော့လူခွင့်ရေးချူဖောက်မှုတွေပို့ပြီးတော့ရှိလာနိုင်တယ်ဒါကလည်းစိတ်ဝင်စားစရာကိစ္စလို့ထင်ပါတယ
်ညီတို့ပင်စိုးစိမ်ကောင်းမှု2024ခုနှစ်ကိုကြော်ဖြတ်ခဲ့ပြီးဖြစ်ပါတယ်အာရှအပါအဝင်ကမ္ဘာကြီးမှာနည်းပညာတွေတိုးတက်မှုတွေနဲ့အတူကင်းငိမ်အေဂျန်ပီတာယာဝါပြောတဲ့ခေတ်သစ်တစ်ခုစီကိုဥတီသွားမလားဒါမှမဟုတ်အင်အားကြီးနိုင်ငံတွေရဲ့ပြိုင်ဆိုင်မှုတွေတိုးလာပြီးပဋိပက္ခတွေပုံမပြင်းထန်လာအောင်မလားဆိုတာကိုတော့လာမယ့်2025ခုနှစ်အတွင်းအတူတကွတွဲကြုံဖြတ်တန်းကြပါစို့လို့ဆန္ဒပြုရင်း2024ခုနှစ်အာရှနိုင်ငံရေးနှစ်ချုပ်အစီအစဉ်ကိုဒီမှာတင်ရန်သားလိုက်ပါရစေ
။ကုဇမုကြတင်ဆက်တဲ့အာရှနိုင်ငံရေးတနစ်တာအနှစ်ချုပ်အထူးအစီအစဉ်ဖြစ်ပါရဲ့ရှင်။ဒီဇင်ဘာလ29ရက်တနင်္ဂနွေနေ့မနက်ခင်းရေဒီယိုအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုထုတ်လွှင့်တဲ့အစီအစဉ်ပထမနာယူဝက်ကိုလိုင်းဒိုမီတာ25 32.40ရူကနေဖမ်းယူနားဆင်နေပါတယ်။တနအိဇာအစီအစဉ်အဆအဆုံးကိုတော့24နာရီတင်ဆက်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်း VOA မြန်မာ website burmese.voanews.com အပြင် VOA မြန်မာဌာနရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုလို့ရပါတယ်ရှင
် VOA American တန်ရဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် Radio အစီအစဉ်တွေမှာဆိုရင်မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်တဲ့ VOA မနေ့ခင်း Radio အစီအစဉ်ပထမပိုင်းနိုင်ဝက်ကိုလိုင်းတူနဲ့ဖမ်းယူနိုင်ပါတယ်ไลโดมิเตอร์25 kHz 11865ไลโดมิเตอร์32 kHz 6153ญาเนี่ยไลโดมิเตอร์40 kHz 0533ญาတို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ပါတယ် VOA ညာချမ်းရေဒီယိုစီစဉ်ကိုည9နိုင်ကနေ10နိုင်အထိไลโดมิเตอร์19 kHz 15653ญาไลโดมิเตอร์25 kHz 11803ญา ိုင်းဒိုမီတာ30 kHz 9963တို့အပြင်ပထမပိုင်းနာယူဝက်နဲ့စနစ်တနူးနေနေမှာထပ်တိုးလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်အစီအစဉ်အစအဆုံးကိုလူမျိုးဆွေရုပ်တံလိုင်း view မြန်မာပိုင်း website စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေကနေလည်းဓာတ်ဆင်ကြည့်ရှုနိုင်ပါတယ်မှန်ကန်တဲ့သတင်းတွေကို view ကတင်ဆက်ပေးနေပါတယ်
မင်္ဂလာမနက်ခင်းပါရှင်2024ခုနှစ်ဒီဇင်ဘာလ29ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အပတ်စဉ်ကဏ္ဍတွေဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အထက်ကအခုတော့ Frontier မြန်မာကတင်ဆက်တဲ့ဒုအတန်စီစဉ်ကိုကြည့်ရှုကြရအောင်ပါရှင်ຫນွေဦးတော်လန်ရေးရဲ့လက်နက်ကင်တိုက်ပွဲတွေမှာပါဝင်နေကြတဲ့သူတွေအနေနဲ့မိသားစုတွေဆုံးရှုံးတာအပါအဝင်ကြီးမားတဲ့ဆုံးရှုံးပိတ်ဆက်မှုတွေကြုံကြရတဲ့အခြေအနေကိုဒီတစ်ပတ် Frontier မြန်မာရဲ့ဒုအတန်စီစဉ်မှာတင်ပြထားပါတယ်ရှင်
သူပြန်လာသေးတယ်လေ။ဟိုဘုရားဒီမှာဟိုဘယ်လိုပြောရမလဲ။အခုခေတ်အချိန်နေနဲ့ဟိုမိမသားတယောက်ရှာဖွေနေရတာနဲ့အဆင်မပြေဘူးလေ
။ကျွန်တော်လည်းအတူတူတွေ့တိုက်ခဲ့ရတဲ့ဒီရဲဘော်ရဲဘက်တွေဆိုလို့ရှိရင်ကျွန်တော်ပြတ်သွားတဲ့လူအာရုံရောထိရတဲ့လူလုံးစုံပေါ့ဗျာအများကြီးပဲဒီရှေ့အနေထားရုံတွေကိုမြင်တာကျွန်တော်တို့ကဒီတော်လန်ကြီးကနေပြီးတော့အခုချိန်နားလိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဘော်တာဝန်မကြီးရကြရဗျာ။
ဆရာနာတင်ပြီးတဲ့နောက်ပိုင်းလူငယ်တွေလက်နက်ကင်တော်လန်ရေးတက်ခွဲတဲ့ကိုဝင်ရောက်ခဲ့ကြတော့ကနေ့နှင်းငယ်တွင်တော်လန်ရေးအောင်မြင်မယ်လို့သူတို့မျှော်လင့်ခဲ့ကြပါတယ်။ဒါပေမဲ့လေးနှစ်နေပါကြာလာချိန်မှာတော့တော်လန်ရေးသမားတွေနဲ့သူတို့ခြံခဲ့ရတဲ့မိသားစုတွေရဲ့ဆုံးလွတ်အနစ်နာခံမှုတွေဟာကြီးမားနေပြီဖြစ်ပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတိယပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒုအတန်ရဲ့သတင်းတောက်ကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေနဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါရရှင
်။ခါရီကတော့လေဟိုသူများမိသားစုဘဝရင်နဲ့ပြင်တော့စိတ်မကောင်းဘောနော်။ကို့မှာအနားမှာအကူအညီတူမှမရှိဘူး။เซลฟี่มันก็ไม่ผิดหรอกโหตัวเนี้ยมีตาโหบลูยอมเลยคลีนเนี่ยเพียงเนี่ยซ้อนเนี่ยเฉยๆมันบางกูตานี่ก็เลยไอ้หลุมนี้ก็ไม่ผิดเสียจริงๆนะวะเนาะดังนั้นแหละไม่ผิดแค่แ
ต่30อายุแม่จีบาก็แต่6นิดอายุตาเนี่ยอยู่ยางกุนยุสินจีบงยักกั่วตะคู่มาหนีว่ะเลยคลีผีก็ไอ้มาไม่ใช่ดา4นิดนี้บาใช่บาบีตรุฟ้องเปล่าจาไปแม้อดุดูชื่อนี่ดูโหลတော့ไม่หอบาวู2021 February ละไม่ตายกันก็တรุมีตาสุหาရှိတာနဲ့ရောင်ရဲပြီးဘဝကိုပျော်ပျော်ရွှင်ရွှင်နဲ့အတူတူဖြတ်သန်းနေခဲ့ကြတာပါကိုရဲကဆိုင်တစ်ခုမှာပုံမှန်အလုပ်လုပ်ပြီးမက်ကြီးပြားကအိမ်မှာပဲသူ့သားငယ်ကိုစောင့်ရှောက်နေခဲ့ပါတယ်ဒါပေမဲ့စစ်အာဏာသိမ်းပြီးနောက်မှာတော့ကိုရဲကပြည်သူ့ကာကွယ်ရေးတပ်မတော် PDF ထဲဝင်သွားခဲ့ပါတယ်ချက်ချင်းပဲမက်ကြီးပြားတယောက်တကူတော်မိခင်တယောက်လို့ဖြစ်သွားပါတော့တယ
်ရုံးတည်ကြီးကတော့ကိုကလည်းဘာမှအစင်းသိမဖြစ်သေးဘူးလေအဲ့တော့ဒီအင်အားမိဘတွေစီကနည်းနည်းအကူအညီယူရတယ်ပြီးတော့ဒီမှာပဲကိုယ့်ဘာကိုယ်ကလေးနဲ့အတူတူရုံးရတာပေါ့
မက်ကြီးသားကတက္ကသိုလ်ဘွဲ့ရတယောက်ပါဒါပေမဲ့စစ်အာဏာရှင်အောက်မှာနိုင်ငံစည်းဝါးရေးယိုယွင်းနေတဲ့အတွက်လောက်ကန်ရှာဖွေမှုခက်ခဲခဲ့ပါတယ်နောက်ဆုံးမှာတော့သူနေတဲ့အနီးနားမှာပဲမုတ်လို့ရောင်းရင်လမ်းမီးဈေးတဲ့တယောက်ဖြစ်လာပါတော့တယ်သူမိဘတွေကတော့သူတို့သမီးပင်မခက်ခဲတာကိုမြင်ရတဲ့အတွက်ကိုရဲကိုညှို့ညင်လာကြပါတယ်။ပြီးတော့သူကိုယ်တိုင်လည်းသူ့အမျိုးသားရဲ့နိုင်ငံရေးယက်တီချက်ကိုထောက်ခံပေမဲ့မကြည်မပြူဖြစ်လာပါတယ်
။တိုက်ပြီးတော့အဆင်မပြေဘူးပေါ့နော်။အခုခေတ်ကုံစည်းလုံးနဲ့ပါနေကြတော့ပြီးတော့တယောက်တည်းရရှာရတာဆိုတော့လေ။နည်းနည်းတော့အခက်ခဲတော့ရှိရပါဘူး။ခုလောလောဆယ်ဟိုဘယ်လိုပြောမလဲ။ဒီမှာကိုယ့်ဘက်ကိုတယောက်တည်းခလေးနဲ့လုတ်ကင်စားရတယ်လေ။အဲသူအဲလိုအမျိုးသားရဲ့ငွေငွေလည်းမရှိတော့ကိုယ့်ဘက်ကိုရှာအဖွဲရတာပေါ့အဲလိုနည်းနည်းအဆင်မပြေဘူးပေါ့
ကိုရဲကလက်ရှိမှာပြည်သူ့ကာကွယ်ရေးတပ်မတော်တောင်ပိုင်းစစ်ဒေသအမှတ်နှစ်စစ်ဒေသခွဲလက်အောက်ကတော်ဝင်တော်တပ်ရင်းမှာတာဝန်ထမ်းဆောင်နေပါတယ်ဘိုးကသူ့တပ်မှာတာဝန်ထမ်းဆောင်နေတဲ့ကိုရဲကတော့သူ့အမျိုးသမီးစိတ်နှကြီးရတဲ့အခြေအနေကိုနားလည်ပါတယ
်ကိုစိတ်ထဲဘယ်လိုခံစားရလဲဆိုလို့ရှိရင်တော့ကိုကိုတာဝန်မကျေဘူးပေါ့ဗျာခုနပြောတဲ့စကားအတိုင်းပဲကိုကကိုအန်ဒီထားတဲ့ဒီအတိုင်းဝိုင်းလေးတစ်ခုတော့မှကိုကမကာကွယ်အပြိုးထောင်နိုင်ပဲနဲ့ဘာဖြစ်လို့ဒီနိုင်ငံအပေါ်ကိုဒီလောက်ထိချစ်မိနေရလဲပေါ့နော်အဲနဲ့တော့ရာယောက်ျားတယောက်ဖြစ်နေပြီးတော့ဘာဖြစ်လို့အိမ်နောက်တောင်မကြည့်ရလဲဆိုရဲစကားကြီးပြောခံရတဲ့အပေါ်မှာလဲကျွန်တော်နည်းနည်းတော့အိမ်မကောင်းဖြစ်မိတာပေါ့ Dale Duajano, say Nalu, by Romo, two cacao, do the out there ten year, clear at the dong, aim by Yavai machine, a local ego, I machine a boma, do a sector of garage, no boma, penny, I wanna.
The Pamaro, but he got Dilaga Piduriha, do me dazu that boy, gender net chinigo, yen sign Yarago, go yen yen yavare.
Tono, me dazu adi muoma. Jimaja, Lena Jimaja in Yama, the Sawun need the cool bay, fishing at the hour. The Atana cana dog of fishing at the Uya. A general Yoshi and Nemiri Rima Sawun needs to do a county, the Machio, same Pitalo Sam, Pitalo Sam, Pitalo Name. Good, you do at that kind of team, yay, dog, yan, young guy.
Go in and met you, there is an email on a man, you look at an Arians, I need a mohoba. ပြီးခဲ့တဲ့၃နှစ်ကျော်မှာတော်လိုင်းအေးသမားအများပြားဟာမိသားစုတွေကိုစွန့်ခွာခဲ့ရတာပါ။၂၅နှစ်အရွယ်ကိုထုတ်ခေါင်ကတော့စကိုင်းတိုင်းကပါ။သူကအာနာမသိငင်ကလယ်သမားတစ်ယောက်ပါ။သူ့မျိုးသမီးနဲ့နှစ်နှစ်အရွယ်တားလီကတော့သူတော်လိုင်းတက်ဖွဲ့တဲ့ဝင်လိုက်ကလေးကစိုးရွားတဲ့အကျဲတဲနဲ့ကြုံခဲ့ရပါတယ်။သူထွက်လာပြီးနောက်မှာသူ့ကိုဝင်တဲ့မျိုးသမီးကမိဘအိမ်ကိုပြန်သွားခဲ့ရပါတယ် Tapi melalui tu yang lewa agak, daya guru ngujian ngara ome ya bi. Ni dah lara sahwi ni kongja si itu melau ngawabu. Tu bi cerau cium dua bi, lama lama ni pih dua bi dia nau maro. Tuh yang ngujian jadega usul labarai. Kuto kau ngah kuyung lu yale cima tu seni gu pih gu bi barai. Tapi melalui pihgal ni garo cungtui ni yara riku. Kuto kau ye mewud media semu si ni pih labarai.
Tunggu ni bay sepi ni nama.
เปียมลาอยู่เปียมลาอยู่ละบาญญาตุบิ่อเลยเสซุเตกอตุบะผิดเดจรเอ้อมิวตมีปากกะเลยลุบ่ตุตมีอยู่ราละลุบ่มุจุยละบาญญาอะซะดิรุอะเปียวจะบ่เปียตอลันอีเลสะลุมาละพอบ่ตรุดิลานี่ละมาละมะวยินตุอะกวาชิมาบ่เตยมาร่อกุทุกข์ของเดียวชีแอนสินีเยมายันดูตั่นเนยินไซเนียร่อตุสนีกะกวาชิงขวนตองนาหูแทงเกยยาบาเร ตัวมาไอ้ไข่แดงอ่ะแค่แค่ซုံးเฉยตะคู่ဖြစ်တယ်လို့သူကပြောပါတယ်ခက်ခဲမှာမရှိမှာတိုက်ပွဲမှာတမျိုးအဲ့မိသားစုတွေကခေါင်းထဲကတမျိုးဆိုတော့စိတ်ကတော့ညစ်တာပေါ့ရှင်းပါကြဟိုရန်သူပြရမလားစိတ်ထဲမှာလဲခေါင်းထဲမှာတွေးတာကိုမိသားစုကြောင့်ပဲတွေးတာဆိုတော့လေကျဲဝပြီးလုံးကတော့ပြည်သူကာကွယ်ရေးတပ်မတော်တောင်ပိုင်းစစ်ဒေသအမှတ်နဲ့စစ်ဒေသကိုယ်လည်းအောက်ကတော်ဝင်နှောင်းစစ်ကြောင်းရ
ကျွန်တော်တို့ရဲ့ရုပ်ပိုင်းဆိုင်ရာအခက်အခဲတွေရှိတဲ့ကြတယ်လို့သူကဆိုပါတယ်ကျဲပေါ်ဒီမှာအဲ့လိုအခက်အခဲကြုံတွေ့ရခြင်းမှာကျဲပေါ်ရဲ့အချင်းချင်းပြန်ပြီးအားပေးတာအခုညီပေးတာတွေလောက်ကြရတယ်လို့ကျဲပေါ်ပြီးလုံးကပြောပါတယ်သူတို့စိတ်ပိုင်းဆိုင်ရာအစင်မပြေတဲ့ချိန်မိသားစုအတွက်ပူပင်နေရတဲ့ချိန်နေဆိုရင်တော့ဥမာပေါ်အချင်းချင်းကောင်ဆယ်လင်းလောက်တာအဲသူရဲ့ဂျင်းနေခံစ တွင်မှာဆုလိုက်တယ်နောက်ကျွန်တော်မိတ်ဆွေစီမှာကျွန်တော်တောင်းကြည့်တယ်ဗောဒီကနေ့ရတဲ့ငွေကြီးရစာကူညီလို့ရတာအကုန်ကူညီပေးပါတယ
်သူတိုင်ရင်မှာဒေါ်လာရင်းရဲပေါ်400ကျော်ရှိပြီးအဲ့ဒီတွေက26ယောက်ကအိမ်တော်တွေဖြစ်တယ်လို့ရဲပေါ်ဒီလုံးကပြောပါတယ်ဒါပေမဲ့အဲ့ဒီတွေက4ယောက်ကတော့ဒေါ်လာရင်းတက်ထဲဝင်ခဲ့တဲ့အတွက်အိမ်တော်ပြူတွဲသွားပါပြီမျိုးသားညီညွတ်ရေးအစိုးရ NUG က PDF တွေအတွက်ထောက်ပံ့ပေးတာရှိပါတယ်ဒါပေမဲ့လစာပေးတာတော့မဟုတ်ပါဘူးတော်လိုင်းကာလဖြစ်တာကြောင့်အဓိကဝင်ငွေရှာတဲ့သူတွေကိုလက်လွတ်ထားရတဲ့မိသားစုတွေကိုထောက်ပံ့ဖို့သူတို့မှငွေကြေးမရှိပါဘူးနှစ်တွေကြာလာပြီမဲ့လက်နက်ကိုင်ပဋိပက္ခကမပြီးနိုင်သေးပါဘူးအဲ့ဒါကမက်ကြီးပြလို့ဇနီးတွေတွေအတွက်တော့ပြင်ဆိုင်မှုဒါမှမဟုတ်ညှို့လင်းမှုဟိုခက်ခဲလာစီပါတယ
်သူပြန်လာသေးတယ်လို့ဟိုဘုံကဒီမှာဟိုဘယ်လိုပြောရမလဲအခုခဲအချိန်နေနဲ့ဟိုမိမသားတယောက်ရှာဖွေနေရတာနဲ့အဆင်မပြေဘူးလေဒါကြောင့်သူ့ကိုတော့ပြန်လာသေးတယ်တခါလေကြောက်လို့ရှိရင်ပြန်မလာဘူးလားဘာကြောင့်ဖြစ်တာ哦ပြန်မလာလို့ရှိရင်ဘူးတော့မလဲငါနောက်တော့ကြာယူမှာလို့ဘာလို့အဲ့လိုမျိုးတွေလည်းဖြစ်တာပေါ့နော်ကြာလာတော့အဆင်မပြေဘူးပေါ့နော်အဲ့အိပ်ပြဒနာနဲ့ပဲစကားများတာပါပဲ
ဒါပေမဲ့ကိုရဲကတော့သူ့စည်ရေးတာဝန်တွေကိုလက်မလွတ်ပါဘူး။ဒံယာတွေကလည်းသူ့ကိုမရက်တက်နိုင်ပါဘူး။မိုင်းပေါက်ကွဲမှုကြောင့်သူလက်မောင်းရိုးကျိုးခဲ့ပြီးမိုင်းစာတွေတောင်မှသူ့ချက်တော်ထဲမှာအခုထိရှိနေပါသေးတယ်။ဒါပေမဲ့သူ့ထက်အခြေအနေဆိုးတဲ့ရဲဘော်တွေအများကြီးအကြောင်း
ကျွန်တော်နဲ့အတူတူတွေ့တိုက်ခဲ့ရတဲ့ရဲဘော်ရဲဘက်တွေဆိုလို့ရှိရင်ကျွန်တော်ပြတ်သွားတယ်လူအရင်ရောထိရဲ့လူလုံးဆုံးပေါ့ဗျာအများကြီးပဲဒီဆက်ရနေထိုင်ုံတွေမြင်တာကျွန်တော်တို့ကဒီတော်လိုင်းကြီးကနေပြီးတော့အခုချိန်နားလိုက်မယ်ဆိုလို့ရှိရင်ကျွန်တော်သူတို့ဘော်တာဝန်မကြီးရကြရတယ်ဗျဒါကြောင့်မို့လို့ကျွန်တော်တော်လိုင်းမှာဆက်ပါနေရအောင်နော်
ဒါပေမဲ့လည်းစစ်ပွဲလုံကသူ့မိသားစုနဲ့အတူရှိနေမဲ့ဘဝတစ်ခုအတွက်လည်းသူစိတ်ကူးညှော်လင့်နေပါတယ်။တော်လိုင်းပြီးလို့ရှင်တော့ဒီအေးဉာဏ်နဲ့ဟောကုံစုံတိုင်းဆိုင်ဖွင့်မယ်။မြို့သမီးရဲ့တားလေးရဲ့ကျွန်တော်ရောနော်အိမ်နဲ့မကွဲမကွာပဲနေရင်တော့ဗျဒီပြေလှုပ်ထွက်လို့မယ်ဆိုလို့ရှင်ဒါမြို့သမီးနဲ့ဒီဇနီးနဲ့တားနဲ့အထက်ခွဲနေအောင်ပဲအဲ့တော့အိမ်မှာပဲဗောနော်အိမ်
ဒီလိုပါ
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ့်ဒို့အတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ Frontier မြန်မာရဲ့ဒို့အတန်အစီအစဉ်ဖြစ်ပါတယ်ရှင်။ View American တန်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါရှင်။အခုတခါဒီနောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ Democracy လူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးပါဦးမယ်။2024ခုနှစ်အတွင်းအထူးခြားဆုံးလူခွင့်ရေးအောင်ပွဲအာရှကအားတက်စရာဒီမိုကရေစီအမြင့်တွယ်မှုနဲ့ရက်ဆက်ကြမ်းကြုတ်မှုတန်ခံရတဲ့ပြည်သူတွေအတွက်အားတက်စရာသတင်းစာရာတွေကိုတော့ဦးတမောင်တန်ကဒီမိုကရေစီလူခွင့်ရေးဖြစ်ရအနှစ်ချုပ်အဖြစ်ဒီတစ်ပတ်မှာတင်ပြပေးထားပါတယ်ရှင်
2024ခုနှစ်အတွက်ခေတ်ပြိုင်ကမ္ဘာမှာဒီမိုကရေစီနဲ့လူ့ခွင့်ရေးဘက်ကအောင်ပွဲဒါမှမဟုတ်အောင်ပွဲကိုရှေ့ရှုခဲ့တဲ့ဖြစ်ရပ်တွေအကြောင်းနှစ်ချုပ်အနေနဲ့တင်ပြချင်ပါတယ်ဥရုယာတိဖောက်ပြန်တာကိုအောက်ွယ်ဖို့စိုးရပြီးမှတာဝန်ရှိပြီးကျမရေးအတွက်ဥရုယာတိတဘာဝပတ်ဝန်းကျင်ကောင်းမှနေထိုင်နိုင်ရေးဟာအခြေခံလူ့ခွင့်ရေးဖြစ်တယ်ဒီလိုဟောဝင်နိုင်ငံတွေဟာဘုရားရာသီဖောက်ပြန်မှုအကျိုးဆက်တွေကနေကိုယ့်ရဲ့နိုင်ငံသားတွေကိုအကာအကွယ်ပေးရမယ်လို့မြောပအမြင့်ဆုံးလူ့ခွင့်ရေးတရားရုံးက2024ခုနှစ်အေပိလ9ရက်နေ့ကဆုံးဖြတ်လိုက်ပါတယ်။ဆွစ်ဇာလန်မှာတရားရှုံးလို့မြောပလူ့ခွင့်ရေးတရားရုံးအထိတက်ဆွဲခဲ့တာဖြစ်ပါတယ်။ဆွစ်ဇာလန်အစိုးရကိုတရားဆွဲဆိုခဲ့တဲ့အဖွဲ့ကတော့အဖွဲ့ဝင်2000လောက်ရှိတဲ့ဘုရားရာသီကာကွယ်ရေးအမျိုးသမီးကြီးများအဖွဲ့ Senior Women for Climate Protection ဖြစ်ပါတယ်။ကိုရေးရှင်နေဥအောင်သူကတော့ဒီစီရင်ချက်ရဲ့အရေးပါပုံကိုအခုလိုရှင်းပြခဲ့ပါတယ
်ဥရောပနိုင်ငံသာမကဘူးဥရောပပြင်ကနိုင်ငံတွေကမ္ဘာတစ်ဝန်းလုံးကနိုင်ငံတွေတော့လွှမ်းခြုံသွားနေတယ်ဥပမာဆိုရင်ဥရောပသမဂ္ဂလူ့ခွင့်တရားရုံးဆုံးဖြတ်ချက်ထဲမှာဘာလို့ကိုကထားလဲဆိုတော့ဟိုပြည်တွင်းကဟိုခင်းနေပေါ့ဂျာမနီ၊ပင်သစ်၊အိုင်ယာလန်၊နယ်သာလန်၊နော်ဝေး၊စပိန်၊ UK ၊ဘယ်လ်ဂျီယံအတွင်းကသဘောပေါက်ခြင်းနဲ့ပတ်သက်တဲ့မှုခင်းတွေပေါ်မှာဆုံးဖြတ်ချက်တွေကိုလည်းသူကတွန်းတက်ထားတယ်။နောက်တစ်ခါ third party intervention ဆိုတာရှိတယ်။တတိယအင်အားစုတွေရဝင်ရောက်ဆွဲဖက်တဲ့ကိစ္စတွေ။ဥပမာဟာတာရကအပြင်ဩစတြေးလျ၊အိုင်ယာလန်၊အီတလီ၊လက်ဗီးယား၊နော်ဝေး၊ပေါ်တူဂယ်။အဲ့ဒီနိုင်ငံတွေကလည်းဘယ်လိုလုပ်ပြီးတော့ intervention လုပ်ခဲ့တယ်ဆိုရဲဘော်ဒီမှာတွန်းချုံဆုံးပြတာရှိတယ်။နောက်တစ်ခုကတကဘာလုံးရိုက်ခတ်သွားစီတဲ့ဟိုတွန်းချုံတယ်လို့ပြောလို့ရတယ်။ UN Framework Convention on Climate Change တော့ရှိတယ်။အဲ့ဒါကိုအခြေခံပြီးတော့ဆုံးပြတာတယ်။နောက်ဟိုသဘောပေါင်ရှင်တော်ကမှာအင်မတန်နာမည်ကြီးတဲ့ Paris Agreement ပေါ့။အဲ2015မှာပေါ်လာပြီးတော့2016ခုနှစ်မှာစတင်အတည်ပြုကျင့်သုံးတဲ့တကမ္ဘာလုံးဝလေးစားတဲ့ Paris Agreement ရှိတယ်၊ Kyoto Protocol ရှိတယ်၊ Now Aarhus Convention သာရှိတယ်။အဲ့ဒါတွေကအခြေခံပြီးဆုံးဖြတ်ထားတာကြောင့်အားလုံးလွှမ်းခြုံတယ်လို့ပြောလို့ရတယ်။ဒီမှာစီရင်ချက်ထဲမှာကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကုလသမဂ္ဂမှာရှိတဲ့ဒီလူ့အခွင့်အရေးနဲ့သဘောပေါက်ညီဆိုင်ရာအထူးကိုယ်စားလှယ်ရဲ့အစီရင်ခံတင်ပြချက်တွေနော် OECD အားလို့ခေါ်တဲ့ဥရောပသမဂ္ဂရဲ့လူ့အခွင့်အရေးမဟာမင်းကြီးရုံးရဲ့ဆုံးဖြတ်ချက်တွေနောက်တစ်ခါတခြားဥရောပ American system African system
ရှိတယ်အာဖရိကန်စစ်စတမ်းလာရှိတယ်အဲ့ဒါတွေပါကိုကဆုံးဖြတ်တာလာကြောင်းတကဘာလုံးနဲ့ဆိုင်တယ်လို့ပြောလို့ရတယ်ဒါကြောင့်ဥရောပတွေမဟုတ်တခြားအဲဟိုဘာလဲစိတ်ပိုင်းကြီးတွေရဝန်းတွေတိုင်းပြည်တွေပါလွှမ်းခြုံသွားနေပါတယ်ဒီအောင်မြင်မှုကတော့2014ခုနှစ်မှာအထူးကြဆုံးအောင်မြင်မှုလို့ဆိုရမှာပါ2014လေးအတွင်းဒီမိုကရေစီရေးရာမူရိတာပြင်းပြကတော့တောင်ကိုရီးယားနိုင်ငံသားတွေရဲ့လှုပ်ရှားမ ဒီစင်မာလာတော့ရတောင်ကိုရီးယားမှာစီအုပ်ချုပ်ရေးကျင်းပခဲ့တဲ့အတွက်သမ္မတရုပ်ချုပ်မျိုးကိုတော်တော်ကဒီစင်မာစံလီရနေမှာသွတ်ပြစ်တင်လိုက်သမ္မတရဲ့စီအုပ်ချုပ်ရေးကျင်းပခဲ့တဲ့ဘုံထမှုဖြစ်တယ်လို့တော်တော်ကကျင်းပလိုက်တယ်လို့တရားဥပဒေစိုးမိုးကြီးအာဏာပိုင်ဌာနတွေကလည်းအဲ့ဒီလိုတဘုံထမှုမျိုးမျိုးပြီးကြဆုံစမ်းဆက်စည်နေကြပါတယ်မြေကောက်တင်မြောက်ထားတဲ့အစိုးရတရားပေါ်ပု
후보가 요건을 갖추지 못하고 절차상의 문제들이 있어서 위헌이고 위법이다.
ယုံမှုဖြောက်ချဖို့ခွင့်လန်းကငါးစေငါးစေပါပဲအထောက်ထားဖို့မူတည်ပါလိမ့်မယ်အမတ်တွေကိုဆွဲထုတ်ဖို့အမိန်ပေးခဲ့တယ်လို့တမရတော်ထူးစစ်စင်ဦးစီးချုပ်ကပြောခဲ့တာနဲ့ပတ်သက်လို့အထောက်ထားမရှိခဲ့ဘူးဆိုရင်ပုံကမှုမြောက်တာကိုအသိမှတ်ပြုနိုင်တဲ့နီလာမရှိပါဘူးဒါလို့ဖြစ်တဲ့ဆိုရင်တရားရုံးကပုံကမှုလို့အသိမှတ်မပြုနိုင်ပါဘူးဒါရဲ့ကျိုးဆက်ကတော့တမရပေါ်မှာဆွဲဆူဖြစ်တ
통해서 나 내란 이제 합니다라고
เซอจุยจินาပြီးတော့နှစ်နာရီသုံးနာရီကြာမှာမြို့သားလူတော်ကဖွဲ့စည်းပုံပါလှုပ်ထုံးလုံနေအတိုင်းဂျင်ညာချက်ကိုပယ်ဖြတ်တဲ့အခါကျွန်တော်တို့ကလှုပ်ထုံးလုံနေအတိုင်းလိုက်နာခဲ့ပါတယ်မြို့သားလူတော်ကရလိုက်ပါလို့ပြောတာကြောင့်အဆုံးသတ်သွားရတဲ့ပုံကံမှုဆိုတာကမ္ဘာမှာဗမာရှိပါတယ်လေဒါမှမဟုတ်ဥပဒေကျိုးဆောင်ဖက်ကအခုလိုပြောနေပေမဲ့ပြည်သူတချို့ကတော့ဒီဇင်ဘာလ
21年的文艺就很特殊的，说实话，这次没说比较过。这次没那那十超人嘛，顶尊了，对吧？讲完了，第一个代表的不快，把提第一个说比较的关系，我第二第二组进来没有过，文艺就吧，被抢给了吧？大家，小球员经常这样嘛，文艺就吧，怎么了？过年给的，对不对？啊，代表没个说实话的，比如说那家伙。 ပစီဘောအခြေခံဥပဒေနဲ့ခုံရုံးဥပဒေကြောင်းရကျွဲဆိုချက်များမပြလွတ်တော်ဆုံးဖြတ်ချက်ညနေချင်းရာဒီကဓမ္မကိုစစ်စနစ်မှာအပြိုင်ရကြတော့ဓမ္မကိုစစ်စနစ်ရဲ့သဘောနဲ့ပတ်သက်လို့တောင်ကိုရီးယားဝန်ကြီးချုပ်ရဲ့စကားကလည်းစိတ်ဝင်စားစရာကောင်းပါတယ်။သမ္မတအနာဝေဝန်ကြီးချုပ်ကိုတွေ့တော့ကလွှဲပြောင်းလိုက်ပြီးတဲ့နောက်တိုက်ခံကတင်သွင်းတဲ့ဥပဒေကြမ်းချက်ကိုလည်းလေးခုအပေါ်မှာဝန်ကြ ပြောခဲ့တဲ့စကားကတောင်ကိုရီးယားမှာဒီမိုကရေစီအောင်ပွဲခံနေပြီလို့ထင်ပါတယ်။ဟန်ဒါဆူကဒီစစ်ဘာစကွေးရနေမှာအခုလိုပြောခဲ့ပါတယ်။ရောရာဝချုံဘူတနာတရားမင်ကိုရဲ့မိရဲလူစံကပါတီနဲ့ဆွေရမူဝါဒတွေကိုကျော်လို့တောင်ကိုရီးယားရဲ့အနာဂတ်ကိုစဉ်းစားလုပ်ပြီးပြည်သူကိုလှုပ်ကျွေးပြုလို့တာကအားလုံးအတူတူပဲဖြစ်ပါတယ်။ဒါပေမဲ့လူတယောက်ရဲ့ရက်တီချင်းနဲ့ပတ်ဝန်းကျင်ပေါ်မူတ
Sagapio, Sisadaga, Machima Pit, Lubare, Mudalodone, Suyaruha, Pubong, Song Yue, Satwe, Lokai Muga, Ye Chilarelu, Janom Yamare, Dilo Lujabi, Lulu Danu Natong, Bong Panango, Pong, Janu Josa Jarago, Suzi Jamaba.
Panguyan, I had the movie Sunday and Yisat, and the Rago, the town of Selima, Ningwen Yang at the Lu. Lukwe Locha to Raya, Josam, Yating at Ago, Divisa and Yazumu Diao, Icima, Nin Creek of Yamare. Icica is where would you, Benjamin Nidan Yahune, Kawe would ye, ယောကနေနူကိုဖောင်းဝဲရနိုမန်20ပြတ်မှာထုတ်လိုက်တာကိုအေဗီသတင်းထားတဲ့အင်တာနက်စာမျက်နှာကဗီဒီယိုမှာအခုလိုတွေ့ကြရတာပါ။ဂါဇာစစ်ပွဲနဲ့ပတ်သက်လို့လူသားမျိုးနွယ်ပေါ်ကျွလွန်တဲ့ရာဇဝမှုကိုသူတို့ကကျွလွန်ခဲ့တယ်လို့ICC ကပြောပါတယ်။လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုကန့်သက်ခြင်းအဖြစ်အစားအစာငတ်သောအောင်လုပ်တာကိုသူတို့ဟာစစ်ပွဲဒီလိုက်တဲ့အဖြစ်သုံးပြုခဲ့ကြောင်းယ
Today, I am announcing that my office is filing an application.
Myanmar, Bangladesh, Nangaru, Patalu, Kanau, Diayo, Kaunan, Tobibu, Shoutaje, Tinduinjao, Jinja, like Bari.
I see the action of Karim Kanga. Bangladesh, Nangaru, young lady, Rohingya, Doka, they're in a twist of care, didn't know. Jinja, like Dale, Chibare, Duga, Akulu, said Jobare.
After an extensive investigation and careful review of the evidence collected, my office has concluded.
ကျေကျေပြန့်ပြန့်စုံစမ်းစစ်ဆေးစူးစောင်းထားတဲ့ထောက်ထားတွေကိုဒေသချာချာစစ်ဆေးခဲ့ပြီးတဲ့နောက်2021ခုနှစ်ဩဂုတ်လ29ရက်နေ့ဒီဇင်ဘာ31ရက်ကြာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့မှာရိုဟင်ဂျာတွေကိုပြန်ထုတ်နှိပ်ကိုညှဉ်းပန်းခဲ့တဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုအတွက်ဗိုလ်ချုပ်မှုကြီးမေးရောင်းလိုက်မှာတာဝန်ရှိတယ်လို့အကြောအကြော
This is the first application.
Da myama so ya asimit dawin shi lu ya ko fancy mate twa prathama thong shao tha jet le phit par de set pi lai la ma re po lo shi ba de
kanu dia yong ma bo chou mu ji me yong lai po phan wa ya thut pe le bla ba mi ko zat dai lai la au ma le da re ga do 2025 ma song ji cha ya au ma phit par de chuno de paung ta ma
ကြခင်ရပိုင်းတွင်းမှာပဲကုံဆုံးတော့မဲ့2024ခုနှစ်တနစ်တာဒီမိုကရေစီနဲ့လူခွင့်ရဖြစ်ရအနှစ်ချုပ်ဥတမောင်တန်းကတင်ပြပေးခဲ့တာပါရှင်အခုဆက်ပြီးသတင်းတွေတွေကတုဒအစီအစဉ်ကိုလှည့်ပေးပါဦးမယ်ဒီ2024ခုနှစ်ဟာဒုတိယကမ္ဘာစစ်ပွဲနောက်ပိုင်းမှာလက်နက်ကင်ပြိပတ်ခအများဆုံးနှစ်တနစ်ဖြစ်တယ်လို့ကမ္ဘာလုံးဆိုင်ရာညီညာရေးအညွှန်းကိန်းတွေကဖော်ပြပါတယ်2024ရဲ့ဒီတဲမှာလောင်ကျွမ်းတဲ့စစ်မီးတွေအကြောင်းကိုတော့မန်းညိုညိုလင်းကသတင်းတွေကတုဒအစီအစဉ်မှာပြောပြထားပါတယ်ရှင်
ဒီနေ့ကမ္ဘာကြီးပေါ်မှာဖြစ်ပွားနေတဲ့နိုင်ငံတစ်ခုနဲ့တစ်ခုအကြားအငင်းပွားမှုစစ်ပွဲတွေပြည်တွင်းစစ်ပွဲတွေဟာလက်ရှိလေလာမှုစစ်တမ်းတွေအရကမ္ဘာနေရာအနှံ့56ခုရှိနေတယ်လို့ကမ္ဘာလုံးဆိုင်ရာငြိမ်းချမ်းရေးအညွှန်းကိန်းတွေကဖော်ပြထားပါတယ်။ဒီပဋိပက္ခတွေထဲမှာနေနိမိတ်ချင်းထိစပ်နေရတဲ့နိုင်ငံပေါင်း62နိုင်ငံဟာလည်းပတ်သက်ပါဝင်မှုတွေရှိနေရတယ်လို့ဖော်ပြထားတာပါ။ဒါကြောင့်အခုကာလဟာဒုတိယကမ္ဘာစစ်ကြီးပြီးဆုံးချိန်နောက်ပိုင်းလက်နက်ကင်ပဋိပက္ခတွေစစ်ပွဲတွေအများဆုံးအချိန်ပဲဖြစ်တယ်လို့လည်းဖော်ပြထားပါတယ်။အထူးသဖြင့်လူပေါင်းသိန်းနဲ့ချီသေဆုံးနေတဲ့ဂါဇာစစ်ပွဲနဲ့ယူကရိန်းစစ်ပွဲတွေဟာကမ္ဘာကြီးငြိမ်းချမ်းမှုကိုကျဆင်းစေခဲ့ရတယ်လို့လည်း Vision of Humanity ဆိုတဲ့အဖွဲ့ကြီးရဲ့အင်တာနက်စာမျက်နှာမှာပြောဆိုထားတာပါ။ဒီစစ်ပွဲတွေနဲ့ပဋိပက္ခတွေကြောင့်ကမ္ဘာပေါ်ကလူပေါင်းသန်း110လောက်ဟာဒုက္ခသည်ဘဝတွေပြည်တွင်းမှာပဲတင်းရှောင်နေထိုင်နေကြရသူတွေဘဝနဲ့ရှိနေကြရပြီးဒီထဲကလူပေါင်းသန်းတဝက်လောက်ကိုနိုင်ငံပေါင်း16နိုင်ငံကလက်ခံကြည့်ရှုထားရတယ်လို့လည်းဖော်ပြရေးသားထားပါတယ်ဆွေဇလန်နိုင်ငံအခြေစိုက်ဂျနီဗာအကယ်ဒမီလက်နက်ကင်ပဋိပက္ခဆိုင်ရာတရားဥပဒေစိုးမိုးရေး project ကတော့နိုင်ငံပေါင်း55နိုင်ငံကလက်နက်ကင်အဖွဲ့အစည်းတွေအစိုးရမဟုတ်တဲ့ NGO အဖွဲ့တွေနိုင်ငံမဲ့လက်နက်ကင်အဖွဲ့အစည်းတွေနဲ့တွေ့ဆုံလေ့လာမှုတွေအရာကမ္ဘာနေရာဒေသအလိုက်လက်နက်ကင်ပဋိပက္ခတွေအလုံးပေါင်း110လောက်ရှိနေတယ်လို့ဆိုပါတယ် Ditema, Gaba Ashe Le Baine, Miao Afrika Ditarima, Amyasum Pippi, Leshi Natana said Legunite, Pipwani Lenegai in Petit Becabon, Lisa and Agujo Shide, Lu Popia Tavare, Ditema, Bawin Patemushinire Nanganriga, Cyprus, Egypt, Iraq, Israel, Libya, Morocco, Palestine, Syria, Turkey, Yemen, Sahara, and now Pepino Webte, Lu Suvare. Africa, Lenega in Petibeca, Dutia, Amyazonia did that who Webte Burkina Faso, Cameroon, Central African Republic, Democratic Republic of the Congo, Ethiopia, Mali, Mozambique, Nigeria, Senegal, Somalia, Down Sudan, Sudan, Sare Nanganima, Petiba Kabao, Donsenga Gulao Shide, Lu, Lila Muriga, Popia Tarawa. Afghanistan, India, Myanmar, Pakistan, Philippines, Russia, Ukraine, Moldova, Azerbaijan, Sare Nanganwe, Popia Latin America ga Mexico ne Colombia nengan rui ma ga ro len ne gain pati pek kha ri 6 khu law shi ni de lu leila mu ri ko tin pya tha la no 2024 khu ne de phit pwa ni se len ne gain chan phe mu rui sit pwe ri ne patet pi eglet lu kho de len ne gain pati pek kha mya san ya data ne a che a le mya a phwe ye leila mu ri a ya ro 2024 khu ne atwin Lucia Yama, the Yauha, Sipwari, Lenega in Petit Becari, Lenega in Ejan Pemurine, Titui, Sasamuri, Shini Gayare, Lu Suare. Nangamangaze Lauhale, Petit Beca, Pipwamu, Niamare, and Nitama, Shine B. Aku Dizemalama, Topian like De, now so Cheledri, Ayaro, Palestine, Myanmar, Syriane, Messi Guruha, Petit Beca, Pipwamu, and Yungay and Mizunima, Shine, Lule, Popiata.
Manually set it, then they got to dasses in Pipare. This is an air to view that only a person canary. Now, some other in a drink, some barrigo, view a website, Samina, view a Mamma, Facebook, and use Samina Rimale, Nasi Jishulu Yavare. View yet a new name, Naki, Sisinigu, Yamasano, the Manak Conanite, Sapiro, Tony Pinivare. A good drink in the group, Pipia Baumation. ကစားမြောက်ပိုင်းကဒီကမဲအက်ဒဝန်စေယုံကိုတောက်ချနေတဲ့အဝင်ရောက်စီးနေခဲ့တဲ့အစ်စရေးတပ်တွေကစေယုံတိုင်းဒါနဲ့ဒါဇင်နဲ့ချီတဲ့စေဝင်နှံတွေအပါအဝင်ပါလက်စတိုင်းနဲ့အလင်းစဲကြောကိုဖမ်းဆီးခဲ့တယ်လို့ကစားကျမ်းမာရေးဝန်ကြီးဌာနကရောဒီအစ်စရေးစစ်တပ်ကပြောပါရယ်တောက်ချနေညနေပိုင်းမှာအစ်စရေးစစ်တပ်ကစေယုံဝင်နှံတချို့ကိုပြန်လွတ်ပေးခဲ့ပေမဲ့လို့ဒီပြန်လွတ်မလာသေးတဲ့စေ ဒီနေ့ကစပြီးတော့အခုဖမ်းဆီးထားတဲ့သူတွေဟာစစ်သွေးကြွားတယ်လို့တန်လျာရှိထားတဲ့သူတွေဖြစ်တဲ့အကြောင်းပြောပါရစေ။ 2015年11月25日，阿森立即乌克兰大会议，由罗曼马来西亚内内，第一阿森布邦草原部长聂德来梅鲁杜永吉的，将马来西亚外交部安华伊布拉欣加表白。马来西亚内内阿森立即乌克兰大会议，由的起码，第一轮西龙尼尼姆波姆提要开马斯耶古，杜乌沙贝六上多马匹的，随便罗的贝金马CCTV第二部有等的卢队梅缅甘特马表加给白。
အာဆီယံအဖွဲ့အနေနဲ့ဒီနိုင်ငံတွေအကြားထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုတွေကိုဦးစားပေးဆောင်ရွက်မှာဖြစ်တဲ့ဆိုပြီးတော့ဒီပေးချင်းမှာ CCTV တရုတ်ဖို့ရုပ်တံတဲ့လူတွေ့မေးမြန်းခန့်အတွင်းမှာပြောကြားခဲ့ပါတယ်။အာဆီယံအဖွဲ့အနေနဲ့ဒီနိုင်ငံတွေအကြားထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုတွေကိုဦးစားပေးဆောင်ရွက်မှာဖြစ်တဲ့ဆိုပြီးတော့ဒီပေးချင်းမှာ CCTV တရုတ်ဖို့ရုပ်